Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ25ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပဲ့ဒင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာပါ။ကိုရီးယားကျွန်းစံမှာနျူကလ িয়ার ကင်းရှင်းရေးမြောက်ကိုရီးယားဘက်ကရောအမေရိကန်ဘက်ကပါရှေ့တူဆောင်ရွက်ကြဖို့တောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကနေလူမျိုးများထွက်ပြေးနေတဲ့ဖြစ်ဟာမြေထဲပင်လယ်ဒေသရင်းကဒုက္ခတွေပြဿနာလူမျိုးဖြစ်လာလိမ့်မယ်လို့ဒီကုလသမဂ္ဂလက်အောက်ခံ IOM Agency ကပြောလိုက်ပါတယ်။ဒီလိုထိတ်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ဒီကနေ့ဟာဆိုရင်ရခိုင်မြောက်ပိုင်းအကျန်းဖတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာတစ်နှစ်ပြည့်သွားပြီဖြစ်ပါတယ်အကျန်းဖတ်တိုက်ခိုက်မှုတွေအတွင်းအသက်ဆုံးမသွားခဲ့ရသူတွေအတွက်အောက်မေ့ပွဲဆူတောင်းပွဲတွေဒီကနေ့ကျင်းပါပါတယ်
စခန်းတိုင်းမှာလောက်တော့ပါဒီကနေ့ဝမ်းနေပွဲအခမ်းအနားကိုရိုဟင်ဂျာဒုက္ခသည်စခန်း24ခုမှာတချင်းနဲ့တပြင်းတည်းဆဲဆုံးသွားဝမ်းရာကြီးပုံမှန်မှာ
ရိုဟင်ဂျာဒုက္ခသည်တူပြောပြပေးသွားတာဖြစ်ပါတယ်ရှင်နောက်ပိုင်းမှာလည်းရခိုင်တစ်နှစ်ပတ်လည်နေ့မှာရခိုင်ရေးပေါ်ဒီမြမရေးအကဲခတ်တရေသုံးသက်ချက်သတင်းဆောင်မနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍမှာတော့မူပိုင်ခွင့်ဥပဒေပြင်ဆင်ချက်လွှတ်တော်မှာမကြခင်တင်သွင်းဆွေးနွေးဖို့ရှိတဲ့အကြောင်းမြမတခွေအစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအစိုးရရဲ့ကြိုးပမ်းမှုတစ်နှစ်အတွင်းဘလောက်ထိခရီးပောက်ခဲ့ပါသည်လဲဆိုတဲ့ဓာတ်ရိုက်လေလိုက်စီစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမြတခြင်းအောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ရဲ့မြောက်ကိုရီးယားသွားမယ့်ခရီးစဉ်ကိုဖျက်သိမ်းလိုက်တာကြောင့်စိတ်မကောင်းဖြစ်ကြောင်းနဲ့မဟာမိတ်တွေအနေနဲ့ကိုရီးယားကျွမ်းဆောင်မှနျူကလ িয়ার ကင်းရှင်းရေးကိုဆက်လက်ဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်ကိုရီးယားကျွမ်းဆောင်မှနျူကလ িয়ার ကင်းရှင်းရေးတရုတ်တက်မှုတွေတိတ်ကိုနှိမ့်ခွေလွတ်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံသားရေးဝန်ကြီးမိုက်ပင်ပီယိုရဲ့မြောက်ကိုရီးယားခီးစဉ်ကိုတောက်ကြနေကဖျက်သိမ်းလိုက်တာပါကိုရီးယားကျွမ်းဆောင်မှနျူကလ িয়ার ကင်းရှင်းရေးလုံလောက်တဲ့ဆောင်ရွက်ချက်တွေမတွေ့ရတာကြောင့်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်အခုလိုဖျက်သိမ်းလိုက်တာလို့ထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်မြောက်ကိုရီးယားကောင်းဆောင်နဲ့စင်ကာပူမှာတွေ့ဆုံခဲ့ပြီးနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးကြိုးပမ်းမှုထင်သလောက်ခရီးမပေါက်ခဲ့တာနဲ့ပတ်သက်လို့ထရမ့်ဟာပထမဆုံးအနေနဲ့လူသိရှင်ကြားအခုလိုအသိမှတ်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားသေးပဲလို့ပြောပါတယ်။အခုလိုအဆင်မပြေဖြစ်မှုနဲ့ပတ်သက်ပြီးထရမ့်ဟာတရုတ်နိုင်ငံကိုအပြစ်တင်ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားဆွေးနွေးပွဲကိုဒီတရုတ်နဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးပြိပခါတွေဖြစ်ရှင်းပြီးချိန်ထိရှင်းဆိုင်ထားဖို့ပြောပါတယ်။ဆိုနာဆန်နီယန်နီကစင်ကာပူမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့တွေ့ဆုံဆွေးနွေးပွဲဟာအောင်မြင်ခဲ့ပြီးတော့နျူကလ িয়ার ချင်းချောက်မှုအန်ဒီရယ်လည်းမရှိတော့ဘူးလို့ထရမ့်ကတော့ပြောဆိုထားခဲ့ဘူးပါတယ်ခင်ဗျာ
ကက်သလစ်ဘုန်းတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာမဖွဲ့မရလုပ်ရက်တွေအပေါ်စန့်ကျင်ရပ်တည်ဖို့ပိုပ်ဟမ်မင်းကြီးဖရန်စစ်ရဲ့အိုင်ယာလန်ခီးစဉ်တွင်တောင်းဆိုနေကြပါတယ်။နှစ်ပေါင်း40တွင်ပထမဆုံးအနေနဲ့ဒီကနေ့မနေ့ပိုင်းကအိုင်ယာလန်မြို့တော်ဒပ်လင်ကိုပိုပ်ဟမ်မင်းကြီးရောက်ရှိလာတာပါ။အိုင်ယာလန်မှာလူငယ်တွေအပေါ်ကက်သလစ်ဘုန်းတော်ကြီးတချို့ရဲ့မတရားလုပ်ရက်နဲ့ပတ်သက်ပြီးသိရှိကြောင်းနဲ့ဝန်ထမ်းချုပ်ကိုပိုဟမ်မင်းကြီးကဒပ်လင်မှာအဲ့ဒီလူငယ်တွေနဲ့တွေ့ဆုံပွဲအတွင်းပြောကြပါတယ်1989ခုနှစ်ကပိုဟမ်မင်းကြီး John Paul II လာရောက်လဲပတ်ခဲ့ပြီးနောက်ပိုင်းကလေးကအိုင်ယာလန်မှာကက်သလစ်ဘာသာနဲ့ပတ်သက်လို့သဘောထားပြောင်းလဲလာခဲ့တာဖြစ်ပြီး2005ခုနောက်ကကက်သလစ်ဘုန်းတော်ကြီးတချို့ငယ်ရွယ်တဲ့အမျိုးသားတွေအပေါ်လိမ်ပိုင်းဆိုင်ရာအမြတ်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးမှတော့ပိုပြီးကွာဟလာပါတယ်အမေရိကန်ချီလီနဲ့ဩစတြေးလျနိုင်ငံတွေမှာကက်သလစ်ဘာသာရေးကောင်းဆောင်တချို့ရဲ့လိမ်ပိုင်းကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာချိန်မှာပိုဟမ်မင်းကြီးဖရန်စစ်စာအခုလိုအလဲပတ်ရောက်လာတာလည်းဖြစ်ပါတယ်အိုင်ယာလန်မှာလည်းအဲ့ဒီလိုလိမ်ပိုင်းဆိုင်ရာအရှုပ်တော်ပုံတွေဖြစ်ပွားခဲ့ဘူးတာကြောင့်ပုတ်ခီးစဉ်ကိုစန့်ကျင်သူတချို့လည်းရှိပါတယ်ကက်သလစ်ဘုန်းတော်ကြီးတွေရဲ့လိမ်ပိုင်းအမြတ်ထုတ်မှုကိုခံခဲ့ရသူတွေသူတို့ရဲ့မိသားစုဝင်တွေထောက်ခံသူတွေကပိုဟမ်မင်းကြီးအနေနဲ့နိနာခဲ့ရသူတချို့နဲ့တွေ့ဆုံခဲ့တာထက်ပိုလှုပ်ဆောင်မှုတိုက်တွန်းပါတယ်ပိုဟမ်မင်းကြီးရဲ့ခီးစဉ်အဓိကရည်ရွယ်ချက်ဟာ၃နှစ်တကြိမ်ကျင်းပတဲ့ကမ္ဘာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ဖို့ဖြစ်ပြီးမနေ့ပြန်တနင်္ဂနွေနေ့မှာတော့ Dublin က Phoenix ဘန်ချံမှာဘာသာဝင်တွေနဲ့တွေ့ဆုံပွဲမှာလူ9သိန်းလောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်။အဲဒီမှာဆန္ဒပြမဲ့သူတွေကတော့ပိုဟမ်မင်းကြီးအနေနဲ့လိမ်ပိုင်းအမျက်ထုတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးလက်တွေ့ကျကျအရေးယူဆောင်ရွက်ဖို့တောင်းဆိုထားပါတယ်
။ Venezuela နိုင်ငံကနေလူမျိုးများထွက်ပြေးနေတဲ့ဖြစ်ဟာမြေထဲပင်လယ်ဒေသရင်းကဒုက္ခသည်ပြဿနာမျိုးဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအေဂျင်စီ IOM ကတောက်ချာနေမှာသတိပေးပြောကြားလိုက်ပါတယ်။ ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးပြုလဲနေပြီးနိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်လူတွေဟာစားတောက်တဲ့နေ့စဉ်အသက်ရှင်နေနိုင်ရေးအတွက်အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြတာပါ။လာမယ့်သတင်းပတ်အတွင်းမှာတော့ကိုလံဘီယာ၊အီကွေဒေါနဲ့ပီရူးနိုင်ငံတို့ဟာဘိုဂိုတာမြို့တော်မှာတွေ့ဆုံပြီးတော့ဒီဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိပါတယ်။ဘရာဇီးနိုင်ငံမှာတော့ဒီလအတွင်းဗင်နီဇွဲလားကထွက်ပြေးလာသူရာနဲ့ချီကိုနေဆက်ပြန်ပို့ခဲ့တယ်လို့ပီရူးနိုင်ငံကလည်းနေဆက်လုံခြုံရေးတင်ကြပ်ပြီးနိုင်ငံကူးလက်မဲ့ကိန်းဆောင်ထားတဲ့ဗင်နီဇွဲလားနိုင်ငံသားတွေကိုသာပေးဝင်မယ်လို့ပြောပါရတယ်။အီကွေဒေါနိုင်ငံကလည်းအလားတူစီမင်းတွေကိုတောက်ကြနေကမှချမှတ်ခဲ့ပါရတယ်။ IOM နိုင်ငံကရွှေ့ပြောင်းနေတဲ့ဒီများဆိုင်ရာကုလလောက်ခံအဖွဲ့ပြောခွင့်ရဟိုယယ်မီလ်မန်ကလည်းဒီလိုအခြေအနေဟာဒုက္ခသည်အရေးပြဿနာကြီးတစ်ရပ်ဖြစ်လာနေတဲ့အရှိပေးလက္ခဏာတွေဖြစ်သတိပေးပြောဆိုထားပြီးရန်ပုံငွေလိုအပ်လာနိုင်တဲ့အခြေအနေကိုလည်းထောက်ပြပါရခင်ဗျာ။
အာဖဂန်နစ္စတန်အရှေ့မြောက်ပိုင်းဂျလာလာဘတ်မြို့ရွေးကောက်ပွဲကော်မရှင်ရုံးနီးအထူးကံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီကနေ့စနေနေ့မှာအာဏာပိုင်တွေကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာပါဝင်သူတဦးဟာစစ်သွေးကြွတွေနဲ့ပတ်သက်ဆက်ဆံမှုရှိနေတယ်ဆိုပြီးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုဖို့အဆုံးဖြတ်ချက်အပေါ်စန့်ကျင်ဆန္ဒပြသူတွေနားကိုအသေးကံဘုံခွဲတိုက်ခိုက်သူကတ်လာချိန်မှာပဲအခုလိုပောက်ကွဲမှုဖြစ်ခဲ့တာပါဒီဆန္ဒပြသူတွေကိုစစ်သွေးကြတွေပြစ်မှတ်ထားတိုက်ခိုက်လာနိုင်တဲ့အတွက်ဆန္ဒပြသူတွေကိုလူစုခွဲကြဖို့အာဏာပိုင်တွေကပန်ကြားခဲ့ပေမဲ့သူတို့ကငြင်းဆန်ခဲ့တယ်လို့နန်ဂါဟာပြည်နယ်အုပ်ချုပ်ရေးမှူးရုံးပြောခွင့်ရကပြောပါတယ်လာမယ့်အောက်တိုဘာလမှာကျင်းပမယ့်လွှတ်တော်နဲ့ဒီသန္ဓရရွေးကောက်ပွဲတွေမှာအာဖဂန်နိုင်ငံသားတွေအနေနဲ့မဲမထဲကြဖို့တာလီဘန်တွေကသတိပေးထားတာပါရွေးကောက်ပွဲမဲထဲဖို့အမှတ်ပုံတင်တဲ့ဌာနတွေမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့လူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့ရပြီးဖြစ်တယ်လို့လဲ Rider သတင်းဌာနကပြောပါတယ်ဒီကနေ့စနေနေ့အစောပိုင်းမှာဖြစ်ပွားခဲ့တဲ့ဒီအသေးခံဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်အဖွဲ့ကမှတာဝန်ယူပြောကြားတာမရှိသေးပါဘူးဒါပေမဲ့အာဖဂန်ရှေ့မြောက်ပိုင်းဒေသဟာ IS စစ်သွေးကြွတွေနဲ့ဆက်ဆက်နေတဲ့အဖွဲ့တွေအပြင်တာလီဘန်တွေလှုပ်ရှားမှုတွေရှိတဲ့ဒေသတွေဖြစ်ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဒီနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်လာတဲ့ဒီနှစ်ပတ်လည်နေ့ဆန္ဒထုတ်ပေါ်ပွဲကိုထောင်ထဲချီတဲ့ Ranger တွေဒီကနေ့ကျင်းပပါရတယ်။သူတို့ရဲ့နေရက်ကိုလုံခြုံပေးကင်းစွာပြန်နိုင်ရေးနဲ့တည်ဆုံသွားသူတွေအတွက်တာဝန်ရှိသူတွေကိုအရေးယူပေးဖို့လည်းသူတို့ကတောင်းဆိုပါရတယ်။2019ခုနှစ်ဩဂုတ်လ25ရက်နေ့လောက်ကစပြီးစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေကြောင့်ထွက်ပြေးလာကြတဲ့ Ranger ဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေကြတာပါ။အာဆာရင်ဂျာဆွေးအဖွဲ့ကဒေတာရင်းလူညိုကြီးကင်းစကန်တွေကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမီရှင်းလင်းခဲ့တာပါကုတူပလောင်ဒုက္ခသည်စကန်မှာကျင်းပတဲ့ဒီနှစ်ပတ်လည်ဆန္ဒထုတ်ပေါ်ဆူတောင်းပွဲမှာတော့ဒုက္ခသည်1000ခွဲလောက်ပါဝင်ဆင်နွှဲခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံရှေ့မြောက်ပိုင်းဟာဘင်မှာရှိတဲ့အပန်းဖြေစခန်းကဟိုတယ်တစ်ခုမှာဒီကနေ့စနေနေ့မှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ19ဦးသေဆုံးခဲ့တယ်လို့ပြည်တွင်းသတင်းဌာနကပြောပါရယ်။ဟာဘင်မြို့မှာခီးသွွားတွေလာရောက်လည်ပတ်လေးရှိတဲ့ Sun Island ကဘေးလုံးရေပူစံအပန်းဖြေဟိုတယ်မှာမီးလောင်မှုဖြစ်ခဲ့တာဖြစ်တယ်လို့စင်ဝါသတင်းဌာနကပြောပါရယ်။ကုညီကယ်ဆယ်ရေးတွေဆောင်ရွက်နေပြီးမီးလောင်ရတဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်ပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး
။ Hurricane မုန်တိုင်းလိန်ဟာဒီတောက်ကြနေနှောင်းပိုင်းမှာအပူပိုင်းမုန်တိုင်းဖြစ်အဆင်ရောသွားပြီဖြစ်ပေမဲ့မိုးသက်လေပြင်းတက်ခတ်မှုတွေရှိနေနိုင်သေးတယ်လို့မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ပါတယ်လိန်မုန်တိုင်းဟာရုတ်တရက်လမ်းကြောင်းပျောက်ပြီးဟာဝိုင်ကျွန်းနောက်ဘက်ကျွန်းစုတွေဘက်ကိုလေတိုက်နှုန်း130ကီလိုမီတာနှုန်းနဲ့စနေနေ့မှာဝင်ရောက်တက်ခတ်မယ်လို့မျှော်လင့်ရပေမဲ့ဒီတောက်ကန်တွေကိုတော့မိုးသက်လေပြင်းအန္တရာယ်နဲ့ပတ်သက်ပြီးသတိပေးထားဆဲဖြစ်ပါတယ်မုန်တိုင်းအပြော့သွားတဲ့အတွက်စိတ်သက်သာရာရပါပေမဲ့ဒေသခံတွေကိုတော့နိုးနိုးကြကြရှိကြဖို့တိုက်တွန်းသတိပေးထားတယ်လို့ဟိုတိုနူလူပြည်နယ်အုပ်ချုပ်ရေးမှူးခကောဝဲကပြောပါရယ်။အိုဟူကျွန်းမှာလူ2000လောက်ကိုအရေးပေါ်ကယ်ဆယ်ရေးပေးထားရတယ်လို့လည်းအမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနဖီမာတာဝန်ရှိသူတွေကပြောပါရယ်။မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရရှိသေးပါဘူး။မြေပြုံမှုနဲ့ရေကြီးမှုတွေကြောင့်တော့လမ်းတချို့ကိုပိတ်ထားပါတယ်။ဟာဝိုင်ရဲ့အဓိကလေဆိပ်တွေကိုတော့ဖွင့်ထားပြီးတောက်ကြနေတဲ့ကတော့လေရင်ခီးစဉ်တချို့ကိုဖျက်သိမ်းရပါတယ်
။မနေ့ပြန်တင်းနေနေဟာအမျိုးသမီးများဒန်းလူညီမရေးနေ့ဖြစ်ပါတယ်။ American ပြည်တော်စုမှာအမျိုးသမီးတွေမဲပွေးခွင့်ကိုပြင်ဆင်ရေးဆွဲချက်19အနေနဲ့ဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ပါ။အဲ့ဒီချိန်ကစလို့များသောအားဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်တက်တက်ကြွကြွမဲပေးလိရှိကြပါတယ်။2016ခုနှစ်အတွင်းအမျိုးသားဥယျာဉ်63.8%ကသာမဲပေးခဲ့ပေမဲ့ မျိုးသမီးဥယေ 83.8 တန်းကမဲပေးခဲ့ကြတယ်လို့နိုင်ငံရေးအခမ်းကဏ္ဍအတွင်းက American အမျိုးသမီးများစင်တာကပြောပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေကအခက်အခဲပေါင်းများစွာနဲ့ရင်ဆိုင်နေရသေးပါ။အမျိုးသမီးတွေအနေနဲ့နိုင်ငံရေးအခမ်းကဏ္ဍမှာတက်တက်ကြွကြွပါဝင်မဲပေးလာခဲ့ကြတာဆယ်စုနှစ်တွေချီလာပြီးဖြစ်ပေမဲ့အစိုးရဌာနတွေနည်းပညာဆိုင်ရာနယ်ပယ်တွေစီးပွားရေးနယ်ပယ်တွေအပါအဝင်နေရာတော်တော်များများမှာပါဝင်မှုနှုန်းထားဟာနည်းနေသေးပဲလို့ဆိုပါတယ်။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့မမရကြအောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဒီကနေ့ဆိုရင်တစ်နှစ်ပြည့်မြောက်သွားပြီဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ဆက်တွဲနေမြေရှင်းလင်းမှုတွေအတွင်သေဆုံးခဲ့ရသူတွေအတွက်အောက်မေ့ဘွယ်မြစ်တာပို့ဆူတောင်းခြင်းအခမ်းအနားတွေကိုဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံဘက်အချက်မှကျင်းပခဲ့ပြီးတော့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရရှိဖို့ကိုလည်းတောင်းဆိုကြပါတယ်။ရခိုင်မြောက်ပိုင်းဘက်မှာတော့တစ်နှစ်ပြည့်နှစ်ပတ်လည်လုံခြုံရေးအရေးကြီးအဆင့်ကိုတိုးမြှင့်ထားပါတယ်။ဒီကနေ့ကြာရောက်တဲ့ရခိုင်အကြမ်းဖက်တိုက်ခိုက်မှုနှစ်ပတ်လည်နေ့အကြောင်းစူးစီးတင်ပြထားတာနားဆင်ပါရှင်။
ပြီးခဲ့တဲ့နှစ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေစပြီးတော့ရခိုင်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲစကင်စခန်းတွေနဲ့လုံခြုံရေးခြေဆိုင်စခန်း30ကို ARSA ကျန်းဖတ်ဖွဲ့ကလူဝင်အားတုံးပြီးတော့တပြိုင်တည်းအကျန်းဖတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေကြားဆောင်တပ်တွေဘက်ကလုံခြုံရေးအထူးစီမံအနေနဲ့တပ်ရင်းအားတွေတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့ကြပါတယ်။ဒီလိုမောင်နှောဒေသတွေလုံခြုံရေးအခြေအနေဟာစိုးရိမ်စရာဖြစ်လာပြီးဒေသတွင်းတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်ရိုဟင်ဂျာမွတ်စလင်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတင်းချီထွက်ပြေးသွားကြသလိုဒေသခံဌာနေတိုင်းရင်းသားတွေဟာလည်းဘေးလွတ်ရာကိုထွက်ပြေးတင်းချောင်ခဲ့ကြရပါတယ်။ဒီကနေ့ကြာရောက်တဲ့တစ်နှစ်ပြည့်နှစ်ပတ်လည်နေ့အောက်မေ့ပွဲအခမ်းအနားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့တင်းချီတဲ့ရိုဟင်ဂျာတွေခိုးလုံနေထိုင်ကြရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကျင်းပခဲ့ကြပြီးတော့သေဆုံးသူတွေအတွက်ဝတ်ပြုဆုတောင်းခဲ့ကြသလိုလူခွင့်ချိုးဖောက်ခံရသူဆုံးရှုံးနေနာခဲ့ရသူတွေအတွက်တရားမျှတမှုရစေရေးကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခတွေကစုဝေးတောင်းဆိုဆန္ဒပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာစခန်းတိုင်းမှာအောက်မေ့ဘွယ်အခမ်းအနားတွေနဲ့တောင်းဆိုဆန္ဒပြပွဲတွေကျင်းပခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကဒီကနေ့အခြေအနေအခုလိုပြောပြပါတယ်
။စခန်းတိုင်းမှာလို့တော့ပါဒီကနေ့အနည်းကျကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကလူမျိုးတွေကဂျင်နိုဆိုက်ဆိုပြီးတော့လူမျိုးသုံးသပ်ချက်မှုခံရပြီးဝမ်းနည်းဘွယ်အခမ်းအနားကိုရိုဟင်ဂျာဒုက္ခသည်စခန်းနေဆက်လက်ကိုမှာတချင်းနဲ့တပြင်းတဲ့သေဆုံးသွားဝန်ကြီးကိုမွန်သမားကလေးသူငယ်များ၏အတဲသုတောင်းမေတ္တာပို့သခဲ့ကြပါတယ
်။ဒါအပြင်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နယ်မြေလုံခြုံရေးတာဝန်ရှိသူတွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်လူခွေချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရစေဖို့ကုလသမဂ္ဂနဲ့မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကစုဝေးတောင်းဆိုခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကပြောပြပါတယ
်။သုတောင်းပွဲလုပ်ပြီးနောက်လူပေါင်း3000နီးပါးလောက်ဆန္ဒထုတ်ဖို့ဖိတ်ကြပါတယ်။ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကအမြန်ဆုံးလေရင်ကျန်နိုင်ရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကစီရသောကွန်ပျူတာစာမေးနိုင်ရတဲ့ကျွန်တော်တို့နဲ့အကာအကွယ်ရရှိဖို့အတွက်ကုလသမဂ္ဂအဆောင်သားကျွန်တော်တို့နဲ့အတူဝင်ခွင့်ရရှိကျွန်တော်တို့နိုင်ငံသားအခွင့်အရေးကိုပြန်လည်ရရှိရေးဆက်စပ်ရင်းဆောင်ဆုပ်ကြပါလိမ့်ခင်ဗျာ
မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာတော့ရခိုင်ကျန်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်ချိန်လုံခြုံရေးကိုအထူးအရေးကြီးအဆင့်တိုးမြှင့်ထားပါတယ်အကျန်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင်ကူစားပေးဖို့ကအထူးအရေးကြီးလိုအပ်နေတယ်လို့ရခိုင်မျိုးသားကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ကျွန်တော်တို့အမြင်ကတော့ပေါ့နော်ဒီနေ့ဒီကျွန်တော်တို့တိုင်းရင်းသားတွေလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ့နော်လက်ရှိဆိုကြမှာဒီကဆိုင်ရာစေကြကြမှုစိတ်ပိုင်းဆိုင်ရာချုပ်ကြကြမှုပြီးရှင်းလေးတွေကိုကျွန်တော်တို့ပြန်လည်ကူစားဖို့လုပ်ရပေါ့နော်။ကုလေးရဲ့ဖြစ်ဖြစ်အောင်လုပ်နိုင်ခြင်းဒီစီကောရေးလူမှုလေးပေါ့နော်။ဒါတွေလည်းဖြစ်ဖို့ရလို့ကျွန်တော်တို့ပြောခဲ့တယ်။ဒါပေမဲ့အခုချိန်ကြည့်တော့ကျွန်တော်တို့အကြံပေးကော်မရှင်တွေအမျိုးမျိုးဖွဲ့ရပေါ့နော်။နောက်ပြီးတော့အကြံပေးကော်မတီတွေအမျိုးမျိုးရှိတယ်။ဒါပေမဲ့ထိရောက်တဲ့ကလေးကိုထောက်ပံ့ဖို့လည်းကုလေးရေးပေါ့နော်။ထိရောက်တဲ့လေဆောင်ချက်တွေဖြစ်ပြီလားဆိုရင်တော့ကျွန်တော်တို့မဖြစ်သေးဘူးလို့ကျွန်တော်ပြောရမှာပေါ့
ဒီကနေ့စနေနေ့ညနေပိုင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတည်ဆုံးခဲ့ရသူတွေအတွက်ရည်စူးပြီးတော့ရန်ကုန်မြို့ကဟိန်နုဖျားရှိခိုးကျောင်းနေမှာတနှစ်ပြည့်နှစ်ပတ်လည်ဆုတောင်းမြတ်တာပို့ကြမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဟိန်နုဘာသာရေးအဖွဲ့ချုပ်ဓမ္မပါလာဟိန်နုဖွဲ့ချုပ်တွေမှာတာဝန်ရှိသူလည်းဖြစ်ဘာသာပေါင်းစုံချစ်ကြည်ရည်ညွှန်းရေးအဖွဲ့မြန်မာနိုင်ငံရဲ့အလုံမှုဆောင်ဖွဲ့ဝင်ဖြစ်တဲ့ဦးရာကူနေမြင့်ကပြောပြပါဗျာ
ဒီနေ့ကျတော့ကျွန်တော်တို့ကကျွန်တော်တို့ဒီ ဘာသာရေးဘုံကြီးတွေပေါ့နော်မျိုးနယ်လိုက်ဘာသာရေးဘုံကြီးတွေကဟိုတူကြီးတွေပြူကောင်းပေးတာလုပ်တော့ဒီ public အကောင်ဆုပြီးတော့ပြူကောင်းရတယ်ပေါ့မှာအဲ့ပြန်လာအဓိကပြောမျိုးကျွန်တော်တို့ဟိုတုံးလဲစကားတုံးသွားတဲ့ညီငယ်တွေကလုံးငင်းချမ်းသာရအောင်ပေါ့နော်အဲ့ atmosphere ရှင်းပြီးဖြစ်တယ်လို့ပြောအောင်အဲ့လိုဖြစ်အောင်လုပ်တာပြူကောင်းမေးလို့ပြီးမှာပေါ့နော်မနစ်ကဒီလိုချိန်ချင်းတင်လေးမှာဒီအစားကြမ်းဖတ်မှုကြောင့်ဟိုနောက်ဘဝဆက်တိုင်းလာမျိုးမချောရစေခြင်းပြီးတော့မှာပြီးတော့အခုလက်ရှိရောဂါမှာဒီအဖြစ်ဆုံးမှာဒီအပြစ်မဲ့ပြီးတော့အသက်ခံရတဲ့ဒီဘဝဆက်တိုင်းလာမျိုးမချောရလေအောင်ဆိုတော့ဒီကြောင်းကြီးတင်တာပါတော့န
ော်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာတနစ်တာကြာမြင့်လာတဲ့အချိန်တွေမှာတော့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီနေရရင်ပြန်လာရေးကိစ္စကိုတော့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့ဘက်ကပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ဒါပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုံခြုံစိတ်ချရတဲ့အနေအထားမဟုတ်သေးဘူးဆိုတာကိုစိုးရင်မကင်းဝေဖန်ပြောဆိုနေကြဆဲဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတနှစ်ပြည့်နှစ်ပတ်လည်လာတဲ့အချိန်မှာရခိုင်အရေးကိုမြမအရေးအကဲခတ်တွေရဲ့သုံးသက်ချက်ကိုဆက်ပြီးတင်ပြပေးကြပါမယ်။မြမအစိုးရအနေနဲ့ရခိုင်အရေးကိစ္စကိုဖြေရှင်းတဲ့နေရာမှာတော့နိုင်ငံတကာအတိုင်းဝိုင်းနဲ့အခုထက်ပိုပြီးပူးပေါင်းဆောင်ရွက်တင်တယ်လို့မြမအရေးကျွမ်းကျင်သူတွေကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအပါအဝင်တခြားနိုင်ငံတွေနဲ့လည်းနိုင်ငံတစ်နိုင်ငံချင်းစီအလိုက်ပူးပေါင်းဆောင်ရွက်တာတွေပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုင်ငံတကာကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်တဲ့နေရာမှာလည်းသတင်းမီဒီယာတွေကနေလည်းပို့ပြီးတော့လှုပ်ဆောင်မှုလိုအပ်တယ်လို့ပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ပြောပြပေးပါရှင
်မြန်မာနိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ကြတဲ့ရခိုင်ပြည်ကစတင်ဖြစ်ပွားခဲ့တာအခုဆိုရင်တနှစ်ရှိသွားခဲ့ပါပြီပြီးခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့က ARSC ရိုဟင်ဂျာအစိုးရအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့လို့မြန်မာအစိုးရတပ်တွေကနယ်မြေရှင်းလင်းရေးလုပ်ရာမှာရိုဟင်ဂျာတွေတိတ်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်ဒီဒုက္ခသည်တွေကိုပြန်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူလက်မှတ်စာချုပ်ရေးထိုးပြီးဒုက္ခသည်တွေပြန်လက်ခံဖို့စတင်လှုပ်ဆောင်နေပြီမဲ့လူခွင့်ရေးအဖွဲ့တွေပါဝင်နိုင်ငံတကာအတိုင်းဝိုင်းကတော့မြန်မာနိုင်ငံဘက်မှာပြားတွေဆက်လက်ပေးနေကြပါတယ်မြန်မာဆိုရအနေနဲ့ရခိုင်ပြည်ပကကိုပြည်လည်အောင်ဖြည့်ရှင်းဖို့ဘာတွေလှုပ်ဖို့လိုသလဲဆိုတဲ့အပေါ်မှာတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNL Party ရဲ့အတွင်းမူဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ
်ဆိုရပိုင်းကနိုင်ငံတကာတွေနဲ့ပူပြီးတော့ကျေရုံကိုဝင်ထွက်နိုင်ပူကောင်းမြင်တယ်အခုကဒီပြဿနာကမထင်မင်းနဲ့နိုင်ငံတကာပြဿနာဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်အတွက်လည်းပထမဦးစားပေးဖြေရှင်းရမယ့်ကိစ္စလို့ဖြစ်လာတယ်ဆိုတော့နိုင်ငံတကာကတော့အခုထပ်ပူပြီးတော့ဝင်နိုင်ပူကောင်းမြင်လို့ကျွန်တော်ထင်ပါတယ်
မြန်မာဆိုရအနေနဲ့ရခိုင်ရေးကိစ္စကိုဖြေရှင်းဖို့အတွက်မကြသေးခင်ကကွန်ရက်တာကြီးဖြစ်တဲ့ကုလသမဂ္ဂအထွေထွေချုပ်ဟောင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အပြင်မကြသေးခင်ကလည်းဖိလစ်ပိုင်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟောင်ဦးဆောင်ပြီးအဖွဲ့ဝင်လေးဦးပါဝင်တဲ့ကောင်ရှင်တရက်ကိုဖွဲ့စည်းခဲ့ပါတယ်။ဒါမဲ့လည်းမြန်မာအစိုးရအနေနဲ့ရခိုင်ပြည်ထနာကိုဖြေရှင်းဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာရေးကြမ်းကြင်သူဒေါက်တာခင်စော်ဝင်းကလည်းပြောပါတယ်
။အေးနံပါတ်၁ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ပါလို့ကျန်တယ်ပြောနေတာ။သူတို့ရခိုင်ပြည်နယ်ကိုတွားခင်တွားလို့မရဘူး။အဟန့်တားနေရှိတယ်တဲ့။ဘယ်လိုလုပ်ကြမလဲ။ဟိုက MOU တစ်ခုထိုးတယ်နော်။သူတို့ကတော့ဆိုတာလက်မကန်ဖွဲ့လဲပေါ့ဘူးလေ။ရန်သူလည်းမဟုတ်ဘူးလေ။ဟုတ်လား။သူတို့ကကုမီဂျင်နာပဲ။အခြား IMG ကိုလည်းပြောနေဖက်ပြောမနေနဲ့တော့။အရာတရားဆိုတာနော်။ဆက်ဖို့ဖြစ်တယ်အောင်ပြောသေးပါဘူး။သူတို့ကတော့လည်းမဟုတ်ဘူးလို့ဆိုလို့ရှိရင်သူတို့ကပူပါမလဲ
။ဒါပေမဲ့အခုဆိုရဘက်ကဒီကော်မရှင်တွေဖွဲ့ပြီးတော့လုံနေတာတွေမထီရောက်ဘူးလား
။မထီရောက်ပါဘူး။လုံးဝမထီရောက်ပါဘူး
။ဘာဖြစ်လို့မထီရောက်ဘူးလဲ။ဒီမှာ
ရောဒီမှာရောလက်ကချင်းကုန်တာပဲ။အော်လည်းဒီပုဂ္ဂိုလ်နေနေရောကော်မရှင်နေနေရောဘလုံးမလေးစားပြာဂျုံကြီးခိုးစားပြာမရှိပါဘူ
းဒါပေမဲ့ဆရာဒီကော်မရှင်မှာ
ဘာလို့ငါကြီးကဆုံးဖတ်စာပြီလေ
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကိုဖီအာနန်လိုပုံကိုမျိုးလဲပါတယ်ပြီးတော့နိုင်ငံတကာကအခုဒီအခုဖိလစ်ပိုင်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟောင်တို့ပါဟုတ်ပါတယ်ကော်မရှင်တွေပါတယ်လဲဟိုလောက်တယ်ဆိုတော့ဒီဥစ္စာကရောတဲ့အများလေးစားလက်ခံနိုင်လောက်တဲ့အနေအထားမျိုးမရှိဘူးလား
မရှိဘူးကိုင်းနေတော့ကုလသမဂ္ဂဖိုက်ဖန်နေမရှင်တော့လဲသူ့အနေနဲ့ကနိုးလို့ပြောတယ်နော်ဝန်ကြီးကောင်စီကတော့ no လို့ပြောတယ်။မြန်မာဟီလီးဓာတ်ရိုက်ကတော့ no လို့ပြောတယ်။အဲ့ဒီကကျမကခုမှလုပ်ပါမယ်ဆိုပြီးတော့ UK ကော်မရှင်နဲ့ပါဝင်တဲ့လူတွေကနိုင်ငံတကာမှာမပြောပါနဲ့။ဒီပြည်ထောင်အောင်ဒီလူတွေလေးစားလောက်ဆရာရှိလို့လား။အရင်ကစစ်ဆိုးရတဲ့ထားလိုက်ပါတော့ UK ရဲ့ပြောကနိုင်ငံတကာတွတ်တုံလက်ပြီးမရှိဘူးလား
။ခုနပြောတဲ့ဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြောတယ်။ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်တခြားရောဘာတွေလုပ်ဖို့လိုတယ်လို့မြင်ပါလေ
။တရားကောင်းလို့ရပါကွာနော်။ခင်ဗျာက public relation ဘလော့ပဲကောင်းတဲ့နော်ကွန်မြူနတီကိုပဲဆားဆားနိုင်ငံတကာခေါ်ပြီးခေါ်တာအဲ့ထိုက်မှန်ကအကုန်လုံးကိုချုပ်ကန်ထားတယ်အဲ့ဒါပုံပေါ်ရကအကုန်လုံးချုပ်ကန်ထားတယ်ငါဒါလုံးမှဒါဆိုတော့မှလောက်စီလာခမျိုးဆိုရှင်မဖြစ်ဘူးကွာပြန်လာ delegation နဲ့ပေးရမယ်
ယခိုင်ပြည်ပခါကြောင့်ရိုဟင်ဂျာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကဆိုပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကတော့ယခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့သတ်မှတ်ခဲ့ကြပါတယ်။နိုင်ငံတကာလူခွင့်အဖွဲ့တွေကတော့ဒီပြဿနာကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့တောင်းဆိုတာတွေရှိနေပါတယ်။မြန်မာအစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာအားနည်းချက်တွေရှိပြီးတော့ဒီထက်မကထိထိရောက်ရောက်လှုပ်ဆောင်သင့်တယ်လို့ဦးဆိုင်ညွန့်လင်ကပြောပါတယ
်ဒီနိုင်ငံတကာကနေပြီးတော့လူတိများပဲဟိုလူလီလေးစားခဲ့အဲပုံကူတွေခေါ်ပြီးတော့ကွန်ရှင်တွေဖွဲ့တယ်အကြံပေးခိုင်းတယ်အဲ့အပိုင်းတွေရှိပါတယ်ဒါပေမဲ့နိုင်ငံချင်းနိုင်ငံချင်းဆက်သွယ်ပြီးလုပ်တာကဒီချက်ကိုတည်အောင်မလုပ်ကြတယ်ဥပမာ OIC တို့လိုမျိုးတရရဲ့ဆက်သွယ်လိုက်မယ်ဒါမှကြားရတရရောင်းနဲ့ဆက်သွယ်မယ်ကျွန်တော်တို့ကအချက်မှန်တွေကိုရှင်းပြမယ်အဲ့လိုမျိုးဆိုပို့ပြီးတော့ပြီးအောင်မလုပ်ဖြစ်မယ်အဓိကကျွန်တော်တို့ဒီမှာကဒီပြအားနည်းနေတာပြကျွန်တော်တို့ကကျွန်တော်တို့ကထုတ်တဲ့မီဒီယာတွေအင်္ဂလိပ်လိုကမ္ဘာကပတ်သက်တဲ့မီဒီယာတွေကိုသိမရှိတော့ဖြစ်နေဆိုကျွန်တော်တို့ဖတ်တော့ဆိုရင်မီဒီယာတော်တော်များများကတစ်ဖက်ကိုပဲရောက်နေတယ်အခုကကိုယ်ပဲအချင်းတွေတိတ်ငားမနေဘူးအဲ့လိုဖြစ်နေဒီလိုတက်လာနေဒီတော့မှလည်းအများကြီးပဲအဲ့တော့ဒီလိုမျိုးစင်နာတိတ်မတိတယ်လို့ကိုယ်ပဲကဘင်္ဂလီဒီထိတာပဲအများကြီးပြောနေကြတာဒီလိုလည်းကောင်းမှုကျလို့ရှင်းပြနိုင်တယ်ဆိုလို့ဖြစ်မှာမဟုတ်ဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့အဲ့ဒီဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝိုင်းကရိုဟင်ဂျာလို့ခေါ်ဖို့သုံးစွဲကြပြီးမဲ့မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲသူတို့ဟာရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေသာဖြစ်တယ်ဆိုပြီးတော့အတိအမှတ်ပြုထားပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအင်္ဂလိပ်အစိုးရလက်ထက်ကထဲကရှိခဲ့တဲ့1914မူပိုင်ခွင့်ဥပဒေပြင်ဆင်ချက်ကိုလွှတ်တော်မှာမကြခင်တင်သွင်းဆွေးနွေးသွားဖို့ရှိပါတယ်ဦးသိန်းစိန်ရဲ့အစိုးရလက်ထက်မှာတော့မူကြမ်းအဖြစ်အကြိမ်ကြိမ်ရေးဆွဲခဲ့ပြီးပြည်သူ့လွှတ်တော်မှာတော့စာပေအမှုပညာမူပိုင်ခွင့်ဒီဥပဒေမူကြမ်းအဖြစ်ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ပကနေလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ရောနိုင်ငံအတွင်းကလူမှုအတွက်ပါညာနာပစ္စည်းပိုင်ဆိုင်မှုအတွက်အကာအကွယ်ပေးဖို့တကယ်ကိုလိုအပ်နေပြီးတော့အဲ့ဒါကိုအသေးချာအကာအကွယ်ပေးမှလည်းနိုင်ငံရဲ့ကိုယ်ပိုင်ဖန်တီးတည်ထွင်မှုစွမ်းအားတိုးတက်မှာဖြစ်တယ်လို့ဆိုပါတယ်အပြည့်အစုံကိုမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင်
ဒီကနေ့စံတမှုအသစ်တွေပေါ်ပေါက်လာတဲ့အမျှအသိဉာဏ်ပညာဆိုင်ရာမူပိုင်မှုတွေရှိဖို့လိုအပ်လာပါတယ်။ကိုယ်တိုင်တည်ထွင်လိုက်တဲ့အစားအသောက်အလကုန်ပစ္စည်းအဝတ်အစားနဲ့အသုံးဆောင်ပစ္စည်းတွေမှာဆိုရင်ကိုယ်ပိုင်အမှတ်စိတ်တွေပြုလုပ်ပြီးမှတ်ပုံတင်ထားမှသာပုံတူကူညီမှုတွေညွှန်နေတော့မှာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့မြန်မာနိုင်ငံဟာဆိုရင်လည်းမူပိုင်ခွင့်နေတာမရှိဘူးဆိုရင်အတုအပတွေနဲ့လွှမ်းမိုးလာနိုင်ပါတယ်။အခုချိန်မှာတော့အချိန်တတော်ကြာပြင်ဆင်ခဲ့တဲ့မူပိုင်ခွင့်ဥပဒေကိုဒီတို့လွတ်တော်မှာစာပေအမှုပညာမူပိုင်ခွင့်ဥပဒေမူကြမ်းဖြင့်ဆွေးနွေးတော့မှာဖြစ်ပါတယ်။တရားလွှတ်တော်ရှင်းနေဥအောင်ဆိုးကတော့အဲ့လိုဥပဒေကိုပြင်ဆင်အသက်သွင်းတာကိုကြိုးဆိုသလိုကုန်မတ်စိတ်နဲ့ပတ်သက်တဲ့ဥပဒေလည်းထွက်ရှိလာဖို့လိုသေးတယ်လို့ဆိုပါတယ်
။အဲ့တော့ဒီဥတွေကိုဆရာတို့ခုလိုပြန်ပြီးတော့ဟိုအသက်သွင်းတယ်ဆိုတာဆရာတို့အင်မတန်ဝမ်းမြောက်တယ်။ဒီမှာလည်းစဉ်းစားစရာကိစ္စပါလေဆိုတော့ဥတွေတခုပညာပညာလို့ပြောနေတယ်။အဲပြင်လို့လွယ်တာလည်းရှိတယ်ခက်တာလည်းရှိတယ်။ဒီဥတွေဆိုအနှစ်တရာကျော်သွားပြီ။အနှစ်တရာကျော်တဲ့ခုထိပြင်တာအကောင့်ထဲမပေါ်နိုင်သေးဘူး။ဒါဥရီတွေရဲ့အားနည်းချက်တွေပေါ့နော်။နောက်တစ်ခါဥရီရဲ့တန်ဖိုးတွေပေါ့။ဒီမူဝဲမဲ့ဥရီကအင်မတန်တန်ဖိုးရှိတယ်။အထူးသဖြင့်အခုချိန်ကျမှသူ့တန်ဖိုးကိုသိလာတာ။ဟိုနိုင်ငံရာဒီမှာလာပြီး investment တွေလုပ်မယ်။အဲရင်းနှီးမြှုပ်နှံကြတယ်။အဲ့မဲ့သူတို့ကပထမဆုံးမိတာကကျွန်တော်မြန်မာနိုင်ငံမှာ intellectual property နဲ့ပတ်သက်တဲ့အသိဉာဏ်ပစ္စည်းတွေနဲ့ပတ်သက်တဲ့ဥရီတွေဘယ်နှခုရှိတယ်လဲသူကအဲ့ဒီဥဒေတွေကရောအရေးပါအရာရောက်နေပလားထိရောက်နေပလားဆိုတော့သူအရင်လေးလာဘာလို့အဲ့ဒီမှာဟို train map ဆိုတာရှိတယ်အဲကုမတ်စစ်အဲ့တော့ဟိုတော့ pattern ဆိုတာရှိတယ်တည်ထွင်မှုတွေအဲဒါ intellectual property ဆိုတာအသိဉာဏ်ပစ္စည်းရဲ့အောက်မှာပေါ့နော်အဲ့နောက်မှာ copyright ရှိတယ်အဲ့တော့သူတို့ရဲ့မူဝံခွင့်တွေကိုဒီမှာအကာအကွယ်မပေးဘူးဆိုရင်သူတို့ရင်းနှီးမြှုပ်နှံဖို့မလွယ်ဘူးအဲ့လိုပဲသူတို့ရဲ့ trademark တွေ commercial site တွေသူတို့ရဲ့ company name တွေအဲသူတို့ရဲ့တည်ထွင်မှုတွေကိုအကာအကွယ်မပေးဘူးဆိုအဲ့ဒီနိုင်ငံမှာယဉ်ကျေးမြုံနှံမှုကိုတိုးတက်တဲ့နိုင်ငံတွေကအင်မတန်မှစဉ်းစားစရာဖြစ်လာ အဲကြောင့်ဆရာတို့အမြန်ဆုံးဒီဥပဒေပေါ်ထွန်းဖို့လိုတယ်အဒီဥပဒေနဲ့အတူအဲသူသည်အရေးကြီးဆုံးကတော့ကိုမတ်စိဥပဒေလေအမြန်ဆုံးပေါ်ထွန်းတဲ့
ရင်းနှီးမြှုပ်နှံသူတွေနိုင်ငံသူနိုင်ငံသားတွေအတွက်အသိဉာဏ်ပစ္စည်းဆိုင်ရာအကာအကွယ်ပေါ်ပေါက်လာမယ်ဆိုရင်တော့နိုင်ငံတိုးတက်မှုလည်းမြန်လာမှာဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ဒါအပြင်ဝါရင်ရုပ်ရှင်တရုတ်ဆောင်အကယ်ဒမီဒေါ်ဆွေစင်ထိုက်ကလည်းအဲ့ဒီဥပဒေကိုပြဋ္ဌာန်းနိုင်မယ်ဆိုရင်တော့မြန်မာရုပ်ရှင်ကဏ္ဍဟာလည်းတိုးတက်လာနိုင်မှာဖြစ်တယ်လို့ဆိုပါရယ်
အဲ့တော့အခုလည်းပြင်းနေမှာပေါ့နော်ဟိုလွှတ်တော်မှာရှိနေတဲ့လူတွေလည်းပဲပြန်ကြည့်နေတာပေါ့ဟိုခက်တာကဘာလဲဆိုတော့ဒီမူပိုင်ခွင့်ဆိုတဲ့ issue ဟာလူတော်တော်များများအတွက်ကစိမ့်နေတယ်မသိခြင်းအောင်ဆောင်ပြီးတော့နေတယ်ပညာရှင်များကလည်းပြည်သူလူထုကလည်းမသိဘူးမရှိပဲလည်းနေလို့ရတယ်လို့ထင်တယ်မလိုအပ်ဘူးလို့လည်းရုပ်ရှင်ထုတ်လုပ်တဲ့လူတွေကထင်တယ်ပေါ့နော်အဲ့တော့ content creator တွေပေါ့ content ကိုထုတ်တဲ့လူတွေကအထူးသဖြင့်သိရမှာဖြစ်ပါတယ်အဲ့တော့၃ထောက်စလုံးညီမှဖြစ်တယ်ရိုက်တဲ့လူကလည်းပဲဒီအကြောင်းကိုသိရမယ်နောက်ဖြန့်တဲ့လူတွေဖြန့်ချီသမားတွေကလည်းဒီအကြောင်းကိုသိရမယ်ပြီးတော့ user ဖြစ်တဲ့ပရိသတ်ကလည်းဒီအကြောင်းကိုသိရမှာဖြစ်တယ်။ဒီမှာအနေနဲ့တော့ဒါဟာ ethical issue လို့မြင်တယ်။ကိုချင်းသိက္ခာနဲ့ဆိုင်တယ်။ကိုဟာကိုသူများပစ္စည်းကိုမခိုးဘူးလေ။သူများပစ္စည်းကိုခိုးပြီးတော့လည်းမလိမ်ဘူးလေ။အဲလိမ်ခြင်းနဲ့ခိုးခြင်းအမှုနှစ်ခုကိုရှောင်ရှားနိုင်မယ်ဆိုလို့ရှိရင်တော့ဒီရုပ်ရှင်ထုတ်လုပ်တဲ့ကဏ္ဍကလည်းမြင့်တက်လာလိမ့်မယ်။ပြီးတော့လူတွေကလည်းပဲကိုယ်စကားနဲ့ကိုယ်အလုပ်ကိုကိုတာဝန်ယူတတ်တယ်ပေါ့နော်အလေးအကျင့်တွေလည်းရှိလာရင်တော့ကောင်းမယ်လို့ထင်တာ
ခုချိန်မှာတော့အင်္ဂလိပ်အစိုးရလက်ထက်တုန်းကရှိခဲ့တဲ့1914ခုနှစ်မူပိုင်ခွင့်ဥပဒေပဲရှိနေပြီးတော့အဲ့ဒီဥပဒေကိုလည်းဦးသိန်းစင်အစိုးရလက်ထက်ကလေးကစက်တဲ့ချိန်လောက်အထိဦးချမ်းအဖြစ်ပြင်ဆင်ရေးဆွဲခဲ့ပါသေးတယ်တရားလွှတ်တော်ရှေ့နေဦးအောင်စိုးကတော့အဲ့ဒီလိုဥပဒေကိုပြဋ္ဌာန်းတာအပြင်လေးစားလိုက်နာစီဖို့အတွက်လည်းကြည့်ကြည့်ရရောအေးအေးယူတာတွေကိုလုပ်တင်တယ်လို့ဆိုပါသေးတယ်
။ဟိုရုပ်ရှင်ကမပြရသေးဘူး။ဟိုဗမာတပြည်လုံးပြန်သွားပြီ။နိုင်ငံခြားမှာတင်နေတဲ့ဗမာပြည်တွေကဇာတိမျိုးစုပြန်သွားပြီ။အဲဒါတွေကဆရာတို့ရဲ့မူပိုင်ခွင့်ဥပဒေရဲ့အာဏာချက်တွေနဲ့အေးအေးယူမှုတွေအာဏာချက်တွေပေါ့နော်။ဥပဒေကဘယ်လောက်ပဲပြဋ္ဌာန်းအေးအေးယူမှုအာဏာရဲ့ဆိုတော့အလကားပဲ။အဲတော့ထိရောက်စွာအေးအေးယူဖို့လိုတယ်။ဆရာတို့ဒီပြောနေတဲ့အာစင်ကာပူကဟိုအားကြတယ်လို့ပါလို့အာစင်ကာပူကတော့ဥပဒေလေးစားရတာကိုပြည်သူကလည်းလေးစားတယ်အစိုးရလည်းလေးစားတယ်ဥရီကိုကလည်းထိထိရောက်ရောက်အရေးယူပြီးတယ်ညတော့ဥရီကိုနံပါတ်1ဥရီဆိုတာပြည်သူကလေးစားဖို့လို့ယုံကြည်ဖို့လို့တယ်အခုဗမာနိုင်ငံမှာဘာတိဆော့အောင်လဲဆိုရင်ဥရီကိုယုံကြည်မှုတိဆော့ပြည်သူနဲ့ဥရီကြမှာယုံကြည်မှုတိဆော့အပြည်သူနဲ့ဥရီကြမှာယုံကြည်မှုမတိဆော့နိုင်ရင်ဘာရောက်နေလဲဆိုတော့တရားရုံးတွေနဲ့အဂရိအိစဒါတွေလည်းပါတယ်ညဥရီစုံမှုကတရားရုံးတွေကနေပြီးတော့ဒီဟိုကလွတ်ဖို့လို့မယ်ပြည်သူလူထုကတရားရုံးတွေကိုလေးစားလိုက်နာဖို့လို့မယ်ဂျုံကြီးကိုးစားဖို့လို့မယ်ဒါတွေတိဆောက်အဲ့ဒါမှဥရီပြုတ်ရဥရီနတ်မယ်ပေါ့နော
်အခုချိန်မှာတော့တင့်ညာပစ္စည်းဆိုင်ရာမူပိုင်ခွင့်တွေရရှိဖို့လိုအပ်နေသလိုထူးခြားပြီးတခုရဲတာရှိတဲ့အရာတွေကိုလည်းပထဝီဒေတာညှို့မူပိုင်ခွင့်တွေရရှိဖို့လည်းလိုအပ်နေပါသေးတယ်တင့်ညာပစ္စည်းဆိုင်ရာအဖွဲ့ကြီးကလည်းမြန်မာနိုင်ငံရဲ့ရိုးရာပစ္စည်းတွေကိုပထဝီညှို့ဆိုင်ရာမူပိုင်ခွင့်တွေရရှိအောင်စူးစမ်းနေပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာကတင်အေဂျင်စီကနေ COE ကိုပေးပို့လိုက်တာပ
ါမြန်မာတခွင့်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်တဲ့အချိန်ရခိုင်ပြည်နယ်ရဲ့လုံခြုံရေးတည်ငြိမ်ရေးအစိုးရရဲ့ကြိုးပမ်းမှုဘလောက်အထိခရီးပောက်ခဲ့ပါပြီလဲဆိုတဲ့စနေညဒဲလေးလိုက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်ဩဂုတ်လ25ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 15453ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့စီစဉ်တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာတော့တစ်နှစ်ပြည့်သွားပြီဖြစ်တဲ့ရခိုင်ပြည်နယ်အရေးဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာဆွေးရအုပ်စုရဲ့တက်ကတ်မှုကြောင့်နောက်ဆက်တွဲလွန်ညိုတက်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးတွေနဲ့အတူပြဿနာတွေပေါ်ခဲ့တာအခုဆိုရင်တစ်နှစ်ပြည့်သွားပါပြီလွန်ညိုရင်းနဲ့တည်ငြိမ်ရေးပါဝင်ရခိုင်ပြည်နယ်အရေးဖြည့်ရှင်းမှုမြန်မာစိုးရဲ့ကြိုးပမ်းမှုတွေကတစ်နှစ်အတွင်းမှာဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်မှုတွေနဲ့ရှေ့မှာကျော်လွှားမဲ့ခက်ခဲတွေဘာတွေကြံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နယ်ဆွေးနွေးကြမယ်ပုဂ္ဂိုလ်နှူးလဲလေလိုက်မှမှာရောက်နေပါပြီတူကတော့ရခိုင်တန်းတားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥပိသမ်းမှာနောက်တူကတော့ဒင်းစားဆရာဥစီစုအောင်မြင့်မှာဥစီစုအောင်မြင့်ကတော့ရခိုင်ပြည်နယ်ဟိုအခွင့်အခါရရရလို့ကိုရင်တော်ရောက်တဲ့ယူနေတဲ့ပုဂ္ဂိုလ်တူလဲဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရခိုင်ပြည်နယ်မှာဒီတစ်နှစ်အတွင်းလက်ရှိချင်းနေနဲ့ပတ်သက်လို့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှူးရဲ့ရေဝီရသုံးသက်ချက်ကိုကြားချင်ပါတယ်ဆိုတော့ဆရာဥပိသမ်းအရင်သုံးသက်ပေးပါခင်ဗျာဒီပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ဖြည့်ရှင်းတဲ့နေရာမှာဘလောက်ထိခီးပေါက်တယ်လို့ပြောနိုင်မလဲလုံခြုံရေးဒေသဖွံ့ဖြိုးရေးဘလောက်ထိတိုးတက်မှုတွေရခဲ့တယ်လို့ပြောနိုင်တယ်လဲဆရာ
ကျွန်တော်ပထမဆုံးပြောချင်တာကနော်ကျွန်တော်ဟိုဒီရခိုင်ပြည်နယ်မှာရှိတဲ့ရခိုင်တိုင်းနာရီရောနောက်ပြီးတော့အစိုးရရောတပ်မတော်ရောအတူတူအများကြီးကတော့အဒီပင်လီပြတ်နာပေါ်မှာကျွန်တော်သူတို့ပုံမှန်ဒီအမြင်ပေါ့နော်အဲ့ဒါကတော်တော်ကိုအရေးကြီးပါတယ်အဒီကိုကျွန်တော်တို့ကအရင်ဒီအင်္ဂလိပ်အစိုးရလက်ထက်ကနေပြီးတော့ဝင်ရောက်လာတယ်နောက်ပိုင်းမှာလည်းကိုဝင်လာတယ်အာရီကျားနဲ့ဝင်လာတယ်အဲ့လိုဟိုစစ်ဖက်နိုင်ငံကပင်လီမျိုးနေရဲ့လို့မျိုးနေရဲ့လို့ပဲကျွန်တော်တို့ဒီနိုင်ငံအများကြီးကအဲ့လိုယူဆထားကြပါတယ်ပြီးတော့ဒီပေါ်မှာကျွန်တော်နောက်ပိုင်းမှာအာဒီလေ့ကျင့်မှုတွေကလည်းပဲအကျံပေးတိကျမှုတွေတိုင်းတာတွေအသက်ခံရတယ်နောက်ပိုင်းမှာလည်းကျွန်တော်အာဆာဆိုပြီးတော့အကျံပေးအဖွဲ့ကြီးတွေနဲ့တိုက်ခိုက်ကြတယ်အဲ့တော့မှာတတို့ကိုဟိုဒါပေါ့ဒီဒီဒီဒီပေါ်မှာအာဒီခံစားချက်တွေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီဒီနေ့အဲ့ဒီခံစားချက်တွေဟာဒီနိုင်ငံတော်အစိုးရအနေနဲ့ဖြည့်ရှင်းတဲ့အခါမှာအာဒီတိုင်းတာတွေရောဒီမြေရှိပုဂ္ဂိုလ်တွေရောနိုင်ငံသားတွေရဲ့အဖြစ်အားနဲ့ပေါ့နော်ဒီနိုင်ငံတကာရဲ့ဖြစ်အားအဲ့ဒီကူကြားမှာလှုပ်ဆောင်ရတာဟာတော်တော်ကိုခီးမတင်နဲ့ချစ်နေတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်နိုင်ငံတော်ဆွေးနွေးအနေနဲ့လုပ်ခဲ့တာပေါ့ဗျာကော်ဖီနာကော်မရှင်အစီအစဉ်ခံစားဖို့လုပ်မဲ့ထားပြီးတော့အကောင့်တွေပေါ်လာပြီးရှိတယ်။အဲနောက်ပြီးတစ်ပတ်ကပြန်လာမဲ့ဒီရဲ့လက်ခံဖို့အစီအစဉ်တွေလုပ်တာပြီးရှိတယ်။ပြီးတော့ပြည်ရင်းပြည်ပကော်မရှင်တွေကိုဖွဲ့စည်းတာပြီးရှိတယ်။နောက်ပြီးဒီဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ရဲ့ ACR UNDP တွေနဲ့တဖို့တင်ချက်တွေရှုပ်ဆူခဲ့တာပြီးရှိတယ်။အဲနိုင်ငံတကာမှာလည်းဒီဖြစ်စဉ်တွေကိုရှင်းပြအများကြီးဒီကကျိုးစားခဲ့တော့ဒါမဲ့တစ်ဆက်ကပုံကိုယ်တွေရဲ့လူဝင်ဆန္ဒနဲ့ကျွန်တော်တို့ပြီးနိုင်တဲ့အခြေအနေဟာတော်တော်ကိုကွာဟနေတယ်ပြီးတော့အဲ့ဒီပုံကိုယ်တွေကလည်းပဲဒီတကယ်နိုင်ငံသားဖြစ်ရေးဆိုတဲ့ process ကမတော်ဘဲနဲ့တခါလေအပိအပိုင်တို့လူချင်းတို့ကိုတောင်းနေတဲ့အခါမှာဒါကနိုင်ငံတော်အစိုးရအနေနဲ့လုပ်ပြင်းနဲ့အဲ့ဒီကြားမှာအချားလဲလဲပြီးတော့ခရီးမတင်ဖြစ်နေတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့သဘောထားလဲကြားချင်ပါတယ်။ဆရာဒီပြီးခဲ့တဲ့နှစ်အတွင်းမှာဒီအစိုးရဘက်ကဖြည့်ရှင်းမှုကြိုးပမ်းမှုတွေကဘလောက်တိခီးပေါက်ခဲ့တယ်လို့သုံးသပ်နိုင်မလဲခင်ဗျာ
။အစိုးရဘက်ကကြိုးပမ်းတာတွေရောတပ်မတော်ဘက်ကကြိုးပမ်းတာတွေရောကျွန်တော်တို့ကအများကြီးမြင်ရတယ်။အများကြီးမြင်ရတယ်ဆိုတော့ဥစ္စာကပြဿနာကဖြစ်ပြီးသွားပြီ။ဖြစ်ပြီးသွားပြီးလဲနောက်မှဆိုရင်ဒီပြဿနာကိုဖြည့်ရှင်းဖို့အတွက်ဆိုရင်စုံစမ်းရေးကော်မရှင်တွေလည်းအများကြီးဖွဲ့ခဲ့တယ်အပြီးတော့မှနောက်ပြန်လဲတီထောင်ရေးပေါ့နော်ရခိုင်ပြည်နယ်ပြန်လဲတီထောင်ရေးဆိုတဲ့ကော်မရှင်တွေဖွဲ့တယ်အဲ့ဒီကော်မရှင်ကိုအကြံပေးမဲ့အဖွဲ့ဆိုတာကိုလည်းဖွဲ့တယ်အဲ့ဒီအကြံပေးဟောအောက်ထဲပေါ်မဲ့ဒီ UEHRDU ပါလို့အဲ့ဒါတွေလည်းဖွဲ့တယ်အဲ့ဒီ HRD ရဲ့ ling ngan ni ko a chan pi le a phwe sa ri le phwe de a twa me ya phwe pi lo ho lou khe da be kya da bi me eh twa lo chi ka kha ja lo parama ti che ka ba le so lo ta phat ko thwa pi twa de so le eh kuna lo lo a su ya ye ti ye win twa lo myan ma nang a su ya ye ti win pyo pya che ya sin king nang ga ga bi 3000 jor bo ho ta phat ka nang ga pyo da lo 6000 jor lo pyo da bo no a di ye twa ji ko ta nai ngan ta bo ti ji che ne ပြန်လာမယ်ဆိုတော့လုပ်ငန်းစီကိုပြန်မစနိုင်သေးဘူးအဲတော့လုပ်ငန်းစီမှာလည်းဟိုအောင်မြင်မှုမရသေးဘူးတော့ဒုတိယတစ်ခုကဆိုရင်နိုင်ငံတကာဖိအားတွေနိုင်ငံတကာဖိအားတွေဆိုတဲ့ဥစ္စာလေဒါတိတိရှိထားလို့ရတဲ့ကိစ္စမဟုတ်ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတွေဘာတွေအကုန်လုံးကိုလာပြီးတော့ထိခိုက်နေတယ်ဆိုတော့ဒီအရာတွေပြင်ရော့ရေးကိစ္စကိုလုပ်နေကြတယ်လေဟိုကြိုးရတာတော့မှန်တယ်အများကြီးကြိုးစားနေတယ်အခုဆိုရင်အဲဒါစုံလွတ်လပ်တဲ့လူခွင့်ရေးချုပ်ပေါက်တာတွေလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တွေလည်းဖွဲ့ပြီးတော့မှလောက်တာတွေရှိတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့တကယ်ကပြရတွေရောကျသွားတာမတိရဲ့ခါကျတော့အဲ့ဒီဘက်မှာလည်းအောင်မြင်မှုမရဘူးနောက်ဒီထက်ကိုပို့ပြီးတော့အရေးကြီးတာကရေရှည်ပြဿနာပြည်ပရေးအတွက်ဆိုရင်ဒီဘက်မှာကြာရစ်နေတဲ့ဒါမူဆွေအတိုင်းဝိုင်းတွေရှိတယ်ပြီးတော့မှနောက်ငကိုမူရင်းနေထိုင်တဲ့တိုင်းသားရခိုင်ပါဝင်တိုင်းသားတွေရှိတယ်အဒီမှာနေထိုင်တဲ့လူတွေရဲ့ဟိုစားဝတ်နေရေးထိုင်ရနေရေးထိုင်ရေးကိစ္စတွေပါတယ်အကုန်လုံးကလည်းဟိုအရှင်းမပြေသေးဘူးဥပမာမူဆွေဆိုတော့ပို့ဆိုးတာပေါ့အဲ့ဒီရခိုင်မြောက်ပိုင်းဒေသမှာဆိုရင်ဒါလုံခြုံရေးပြဿနာကြီးကြောင့်မလို့သူတို့အတားအဆီးတွေလုပ်ထားတာကြီးသူတို့ကိုယ်တိုင်စီးပွားရေးတွေပါကြီးလုပ်ငန်းတွေမလုပ်နိုင်တာကြီးအဲ့ဒါကြောင့်အခက်အခဲတွေကြုံပြီးတော့နိုင်ငံတကာကိုပြီးခုန်ရတာလည်းဒီနေ့ခြေကြီးပဲဒီပြင်ကိုအဲ့ဒီမောင်တော်ခင်အဲ့နဲ့မဆိုင်တဲ့အခြားသောဒီဘက်တောင်ဘက်ကအဲ့ဒီဟိုဗါလဲမြေနယ်ကြီးကမဆင်နေဆိုရင်လည်းဒီမှာဒီအလဲပိုင်းတွေပါကြီးနိုင်ငံသားကိုထွက်ဖို့ဆိုပြီးတော့မှခိုးဝင်လို့ဆိုပြီးတော့မှဖမ်းမိတဲ့သတင်းတွေကလည်းကျွန်တော်တို့အမေတိုင်းလူလူတည်နေမှာကျွန်တော်တို့ကတွေ့နေရတယ်ဆိုတော့အဲ့ဒီကနေဖတ်ပြီးနေရတဲ့ခြေနေပေါ့နော်ဟိုနေရေးထိုင်ရေးစားရေးတောက်ရေးအချိန်မပြေရောက်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့တွေ့တယ်ဆိုတော့ဒီတနစ်ကျော်ကာလအတွင်းမှာကျွန်တော်တို့အတိမတ်ပြပါတယ်ကျွန်တော်မြန်မာအစိုးရကလည်းအကြီးကျယ်စူးစမ်းနေပါတယ်တပ်မတော်ဘက်ကလည်းစူးစမ်းနေတာကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့လုံခြုံလုံခြုံတဲ့ဟာအောင်မြင်မှုတွေမရသေးဘူးဆိုတာကိုတော့ကျွန်တော်ဟိုသတိပြုမိပါတယ်
ဟုတ်ကဲ့ဆရာဦးစိုးတော်မြင့်ကျေးဇူးပါဆိုတော့ဆရာဦးပေသံကိုတခုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီပြဿနာကဒီကြေဟိုကြီးမားကြေပြန်လွန်းလာလားအခုလိုပေါ်လေဟိုတိုးတက်မှုတွေဟိုမျိုးဖြစ်စေရင်တော့ဖြစ်မလာတာကဒီပြဿနာကိုနိုင်ကိုကကြီးမားကြေပြန်လွန်းလို့လားဒါမှမဟုတ်တာဝန်ရှိသူတွေဘက်ကကင်တွယ်ဆောင်ရွက်တဲ့နေရာတွေမှာအားနည်းချက်တွေရှိလို့လားဆရာဦးပေသံအမြင်ဘယ်လိုရှိလဲခင်ဗျအင
်းကင်တွယ်ထူးချင်းမှုဆိုတာကတော့ဟိုဒီပြဿနာကစလာတာလည်းကြာပြီအဲ့ရဟိုကျောက်ချက်ချက်ပေါ်မှာတိုင်းတယ်ဖြည့်ရှင်းမှုလည်းအားနည်းခဲ့တယ်အဲအဲ့ကျဲမှာကိုဒီအရိတရားတွေနဲ့ဒီလိုခိုးဝင်လာတာဒီဒီလိုကိုဒီမှတ်ပုံတွေလုပ်ပြီးတော့အခွင့်အရေးပေးရတယ်နိုင်ငံရေးပြောရတယ်အများကြီးပဲအဲအဲ့ဒီလိုကိုတချိန်ကလည်းအခွင့်အရေးပေးကြတာလည်းရှိတယ်အဲအဲ့ဒီဂျားထဲမှာဒီဒေသရဲ့ဥပဒေစိုးမိုးရေးတို့ဟာတို့လည်းအဲလှုပ်ဆောင်တာမရှိဘူးသူတို့ရဲ့ယဉ်ကျေးမှုဟိုဒီအလေးအထနဲ့အဲဒေသခံတွေလည်းအဲတက်နေမှုမရှိဘူးအဲ့ဒီလုံးဝနေရဒီမှာအကြာကြီးတစ်ခါကြီးနေမှာအဲ့ဒီကြက်နာတွေကတရှိနေခဲ့တာပါ။ဒီနေ့ဆွေးရတာဒါကိုဒီလိုအကျံဖဲမှုဖြစ်လာတဲ့အခါမှာအာမူလကလည်းအချင်းအစီအစဉ်လည်းမရှိမူလကအချင်းတွေကိုလည်းဒီလိုပိုင်းပိုင်းနိုင်နိုင်နေနေရှင်တွေလည်းနားလည်ခြင်းမရှိအဲနောက်ပြီးတော့ဒီသက်ခံရဲ့သဘောထားဆန္ဒတွေကိုလည်းနားထောင်တာမရှိရောက်တာမရှိအဲ့လိုမျိုးเนาะကျွန်တော်တို့ကဖြည့်ဆည်းမှုကျူးလာနေတဲ့အခါမှာဒီကိစ္စတွေဟာအပြည့်အစုံနဲ့အဖြစ်နေပါတယ်။ဒီလိုအနေနဲ့အဲတကယ်တမ်းကျူးစားခြင်းနဲ့လက်တွေ့မှာဒီဒေသရဲ့အခြေအနေဒီနဲ့တောက်ခံတမိုင်းကြောင်းတွေကအားသာပြအလွန်ပြချုပ်ထွေးပြီးတော့ကျွန်တော်တို့ဖြည့်ချင်းရခက်ခဲတဲ့အခြေအနေတွေဖြစ်ပါတယ်။အဲတော့အတိတ်ကဒီမျိုးအနေနဲ့အဲ့ဒီဒေသကိုတရားဥပဒေစိုးမိုးရေးရဲ့ဒီလူတွေကိုတော့ကျွန်တော်တို့ဟိုအရင်ကဝင်လာတဲ့ဒီလိုရှိမယ်ဒီနေ့မှအဖမဝင်လာတဲ့ဒီလိုရှိမယ်အဲ့ဒီကိုနိုင်ငံသားခွဲခြားဖို့အတွက်လုံလန်းစီတွေကိုလည်းအဲဒါလုပ်ဆောင်လို့မရနိုင်တဲ့အခက်အခဲတွေရှိတော့ဗျာဥပမာဆိုတော့မျိုးဒီနိုင်ငံသားရှင်းတော်မှာကောက်လို့မရဘူးတကောင်ရှင်းတော်မှာအကောက်မခံဘူးအဲသူကဘင်္ဂလီဒီဆိုတဲ့နာမည်နဲ့ကောက်ရင်အကောက်မခံဘူးသူကအဲ့တော့ကြည့်ကန်ကောစာလုပ်ပြီးတော့ဘာလာဒီလူတွေကဒီနိုင်ငံထဲတွားနေတဲ့လူငန်းတွေဒီဟိုတစ်ချက်တည်းလုပ်နေတဲ့အခါမှာခြေကိုဘယ်လိုမှမလျှောက်တာပဲဖြစ်နေတယ်ပေါ့အမှန်ကတော့ဒါနိုင်ငံသား process တော့ကျွန်တော်တို့ဟို MVC ကတူပြီးမယ်အဲ့ဒါကိုလက်ခံပြီးတော့ခြေစဉ်ကနိုင်ငံသားဥပဒေနဲ့ဆက်စိမ့်မယ်ရတဲ့လူတွေကိုနိုင်ငံသားချင်းနိုင်ငံသားခွင့်ပေးမယ်အဲ့ဒါတနင်္ဂနွေနေ့တော့အခုပြင်းတက်ပြင်းပေါ်ရအဲ့လိုလုံနိုင်ရင်ဒါဒါဟိုအကောင့်တက်ဖော်နိုင်မယ်ဆိုရင်ဒီပြဿနာအဲတိတ်ပြီးတော့ဟိုဒီအခက်အခဲမရှိပါဘူးအဲ့လိုလုံငန်းမျိုးကန်ကျယ်လို့မရအောင်ကြည့်နော်နိုင်ငံတကာ PR တွေပါဝင်နေဒီလိုကတောင်းဆိုချက်တွေကဒီနေ့ပဲကျွန်တော်မျိုးရပါနိုင်ငံသားပြရမယ်အဲ့ဒါကျွန်တော်တို့ဟိုဒီဒေတာကို ုချိတ်ချင်းပြောရမယ်ဆိုတာအစားနေရာပြောရမယ်ဆိုတာနိုင်ငံလုံးတော့စသဖြင့်ပေါ့ဗျာတချင်းချင်းတော့အဲ့ကိစ္စတွေကိုနော်တစ်ခါတော့ဖိအားပေးပြီးတော့အတောင်းဆိုတဲ့အခါမှာဒီဆိုရလဲဘယ်လိုမှခုနကပြောတယ်ပေါ့နိုင်ငံကဖိအားနဲ့ပြင်းရဲ့အဲလူဆန္ဒကြားမှာဘယ်လိုမှမလွတ်ပါဘူးနဲ့နော်ကြားညာနေတဲ့ပုံမျိုးဟိုဖြစ်နေတယ်ပြင်းတယ်ဒါကတော့ဟိုကျွန်တော်ပြတ်ပြတ်သားသားတိုင်တယ်ရမယ်အဲသူတို့ဖြစ်စီကဖြစ်မှာမဟုတ်ဘူးကိုယ်နိုင်ငံရဲ့ဥပဒေနဲ့ဒါကိုပြတ်ပြတ်သားသားလုပ်မယ်ဆိုရင်တော့ဟိုကျွန်တော်ဒီကိစ္စဟာဟိုတိတ်ပြီးတော့မခက်ခဲဘူးလို့ကျွန်တော်မြင်တယ်နိုင်ငံတကာရဲ့အလူဆန္ဒအတိုင်းကကျွန်တော်တို့မြေဆန်းခရမ်းပြပြီးတော့မီးရင်ကနေလို့ဆိုရင်တော့ဒီပြတ်မှာဘယ်တော့မှပြည်စီမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်နော်
ဟုတ်ကဲ့ဆရာဦးစေသူအောင်မြင့်သဘောထားကိုခင်ဗျာအခုကျွန်တော်တို့အခုလိုအစိုးရပေါ်လေးကိုဖြစ်စေချင်တဲ့လို့ဒီတိုးတက်မှုတွေကျွန်တော်တို့မမြင်ရတဲ့အပိုင်းတွေကပြဿနာကုနိုက်ကကြီးမားချေပြန့်လို့လားဒါမှမဟုတ်ဒီဟိုကင်နဲ့တွေ့တဲ့နေရာတွေမှာအားနည်းချက်တွေရှိနေလို့လားဆရာ
ကျွန်တော်သူချင်းပြလာချက်အရာဆိုရင်ပြဿနာကလည်းဟုတ်ပါတယ်ဒါသမိုင်းနဲ့ချီပြီးတော့လာတဲ့ပြဿနာဖြစ်တယ်ဆိုတာမှန်တယ်ဒါပေမဲ့ပြဿနာကိုကင်ပြဖြေရှင်းတဲ့စီမှာဟိုနိုင်ငံအစိုးရပေါ့နော်မြန်မာနိုင်ငံအစိုးရဖြစ်စီဒေနိုင်ငံအစိုးရဖြစ်စီဘာဖြစ်နေတာလဲဒီဥစ္စာကိုဘယ်လိုမျိုးကနေစပြီးတော့ကင်ပြဖြစ်နေလဲဆိုတော့ဟိုပန်ကန်နဲ့ဟို policy နဲ့ဒီကင်ပြကိုလုပ်ရဲအဲ့တော့ကျွန်တော်နားလည်တာကဒီရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးသဖြင့်အဲ့ဒီမှာရှိနေတဲ့ Muslim နဲ့ပတ်သက်ရင်အခုဆိုကျွန်တော်တို့ကဟိုဘယ်လိုလဲတပ်တွေတက်ကြရတယ်အဖြေတစ်ခုတော့တိကျပြီးသွားပြီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့တွေကဒီမှာမောင်းထုတ်ချင်တိုင်းတို့တွေကိုမောင်းထုတ်လို့မရဘူးဒီဥစ္စာကြီးကဒီလိုပဲအခုဆိုရင်အစိုးရကိုယ်တိုင်လည်းဒါပြောရပြီတမလို့ရတယ်ဒါလူကောက်ွက်တာမရှိဘူးဒီလူတွေကျွန်တော်ပြန်လေဖတ်ပြရတဲ့လူကိုပြန်လက်ခံရမယ်မှာပဲဆိုတဲ့ဥစ္စာကဒါကတော့အကုန်လုံးလက်ခံထားပြီးတဲ့ဟာဖြစ်နေပြီနိုင်ငံတကာကလည်းဒီလိုပဲသဘောထားတယ်ကမ္ဘာကြီးလည်းသဘောထားတယ်ကျွန်တော်ကအစိုးရကိုယ်၌ကရောကိုယ်တော်ကလို့တမလို့ကိုယ်၌ကလည်းဒီသဘောထားတယ်အတိတ်တွေကပါလဲဆိုတော့ဒါကအရင်အရေးကြီးတဲ့အတိတ်တွေပါလူတွေဒီနိုင်ငံတွေကနေမောင်းထုတ်ချင်တိုင်းမောင်းထုတ်ချင်လို့မရဘူးသူတို့ကဒီနိုင်ငံထဲမှာနေတဲ့လူပဲကျန်တဲ့ကိုယ်တော်ကလို့ပေါ့နော်သူတို့ကနိုင်ငံသားဖြစ်တာမဖြစ်တာဒါတွေကနောင်ကျွန်တော်တို့ကိုယ့်အကိုကင်တွေရမယ့်ကိစ္စကိုယ်တိုင်ကြီးရဲ့ဥပဒေတွေနဲ့ကင်တွေရမယ့်ကိစ္စအဲ့တော့အဲ့ဒီဥစ္စာကိုစပြီးတော့စဉ်းစားတယ်ဆိုရင်ကျွန်တော်ကဆက်ပြီးတော့ဟိုအကောင့်တွေဖော်လို့ရပြီအဲ့တော့တို့ကိုဒီနိုင်ငံထဲမှာနေတဲ့လူတွေတို့အတိမတ်ပြုလိုက်ပြီးဆိုတာနဲ့ဒီနိုင်ငံထဲမှာနေပြီးဆိုကြတဲ့ကကျွန်တော်တို့ရခိုင်တိုင်းသားတွေဆိုအနည်းဆက်ဆုံးပဲတို့တွေနဲ့ဆိုအကျိုးကကိုအဲ့ဒီမှာနေနေရတာနောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုလည်းဒီတိုင်းပြည်ထဲမှာနေတဲ့လူတွေဒီလူတွေကဟိုစင်းရဲမွေးတည်ပညာရည်နဲ့ပြီးတော့မှအလို့ဆိုးရတဲ့ပတ်ဝန်းကျင်ကြီးနဲ့အဲ့ဒီလူတွေကဖြစ်နေလို့ဆိုရင်အထူးသဖြင့်ဒီခိုင်တိုင်းသားတွေအတွက်လုံးဝကိုကောင်းတဲ့ပတ်ဝန်းကျင်ဖြစ်လာမှာမဟုတ်ဘူး။နောက်ဒုတိယတစ်ခုကမြန်မာနိုင်ငံအတွက်လည်းကောင်းတာဖြစ်လာမှာမဟုတ်ဘူး။အဲ့ဒီလိုသဘောထားကျဲပြီးတော့ပြဿနာတွေကိုအဆင်ပြေအဆင်ပြေဖြေရှင်းနိုင်မယ်ဆိုရင်ပြည်နယ်မှာလမ်းကြောင်းကိုရောက်မယ်။အလို့ဆိုးတဲ့ပြဿနာတွေအခုတည်းကဒီမှာသွားတဲ့ပြဿနာအရင်ကနေမှအဲလူတို့ကဆိုရင်ဒီလိုသဘောထားရှိခဲ့ဖို့မရဘူး။ဒီလူတွေကိုကျွန်တော်တို့ကပြောသလိုပေါ့ဒီနိုင်ငံထဲမှာရှိတဲ့လူတွေကောင်းထုံးလို့မရတဲ့လူတွေလို့အဲ့လိုမျိုးဟိုဥစ္စာပေါ့နော်ခိုင်ထားဖို့မရဘူးအဲ့ဒီအားနဲ့လည်းပြဿနာကကြီးထွားလာတော့ပြဿနာကိုကင်ပြလို့မဆင်းရင်လည်းဘုရားတော်ကလို့အစိုးရဖြစ်စီကျွန်တော်တို့ဒိုင်းသားတွေဖြစ်စီတမတော်ဖြစ်စီအကုန်လုံးကဘုရားတော်ကကျွန်တော်ပြောတဲ့ဒီလူတွေကကျွန်တော်တို့နိုင်ငံထဲမှာနေထိုင်တဲ့လူတွေအဖြစ်ဟိုသတ်မှတ်ပြီးတော့မှအဲသူတို့တွေကိုကောင်းတဲ့ပတ်ဝန်းကျင်တွေဖန်တီးပေးရမယ်ဆိုတဲ့ဥစ္စာနဲ့အစားပြည့်ရတယ်ဆိုရင်အဲဒါအစီအပြီနဲ့လမ်းကြောင်းပေါ်ရောက်သွားမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစီဆောင်မြင့်ကျင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကိုအောင်ဆွေနိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပါကိုအောင်ဆွေနိုင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအောင်ဆွေနိုင်ပါအခုကကျွန်တော်နေရင်ကတော့ဒီကိုဘကသမားနေနေရနော်ကိုဘကမမဟုတ်ဆိုတာကဒီအာစာဖွဲ့ရနေပြီးတော့တိုက်လို့အော်ကိုပြာနာကြီးပြည်ညာတန်းထွက်ပြီးတိုက်လို့ဒီဥစ္စာဆက်တာကိုဘကမမဘူးမမတဲ့နေရာမှာသူကဘာဖြစ်လဲဆိုတော့ကြတော့ဟိုတိုက်ထုတ်တဲ့နေရာမှာအပြင်ဖြစ်အောင်လုပ်လိုက်တဲ့ဥစ္စာတွေကိုရှင်းရမှာအဲ့ဒီဒီစစ်တက်ဖြစ်အောင်လုပ်တဲ့ဆိုမှကြတော့ဝန်ခံတဲ့နေရာဝန်ခံတယ်အင်းတင်းအကိစ္စကြတော့ဝန်ခံတာတယ်ထုတ်တဲ့လူတော့ပြပြတဲ့လူပြေးကြတယ်ဒါပြဝန်ခံတာအပြီးဆုံးအောင်ဝန်မခံလို့ဒီပြဿနာတွေဆက်တက်နေရလို့ကျွန်တော်မြင်နေရကိုယ်အမှန်တကယ်လို့ကြည့်ရင်အမှန်တရားကိုနိုင်အောင်မလုပ်နိုင်နဲ့အဲဟိုရေးချင်းမရှိလို့လို့ကျွန်တော်ကမြင်နေ
။ဟုတ်ကဲ့။ဒ
ီစာနဲ့ပတ်သက်လို့ဒီအင်းဒင်းရွာကိစ္စကိုကြာဝန်ခံနေတဲ့နေ့ဟာကျတော့ဟိုဝန်မခံမှုဆိုတဲ့ဥစ္စာကတစ်ပတ်ဒီကြားအမြင်နဲ့ဒီကြားနိုင်ငံအမြင်နဲ့ကြည့်တဲ့အခါကျတော့လုပ်ခဲ့တာလည်းရှိတာပဲ။အဲသူတို့ကကျွန်တဲ့ဥစ္စာမလုပ်ဘူးဆိုတဲ့ပုံစံမျိုး Okay.
Solo kau suena solo jenaro. Di kalau di suara baga tumpian ni nama pun lembin dah mui ane tu. Oh kau baga mana si nama we. Oh mana time pion ane ane ceri si solo topi aja nalu. Jono nale barang kamyah. Solo now tu pihte di kau me Thai kule lepi je mara. Thai nengah kau me Thai ye. Tapi orang le suni nai mara kamyah.
Okay lah kamyah. Jono aro. ใช่ไหมที่ได้เส้นนี้ก็เลยอุลีอาลุงเลยสกายเลยเจ้าหน้าที่น่าท้องไรแบบนี้โอ้เจ้าหน้าที่ยังไม่มาในงานสุดเลยในงานมีด้าตู้ดูคุณดูเจ้าหน้าที่ว่าเขาทำไม่ไหวเลยคุณเนี่ยมีด้าตู้ดูคุณดูเจ้าหน้าที่เขามาที่ปิงกิลีสุราลาแต่ไม่มาเขารู้ไม่จ้าละเอ้ยได้เจ้าหน้าที่เส้นมือซะบ้างคุณเนี่ยเอ้ยแกเส้นมือซะละดีลุลีฮะยังมาในงานมาลานี่จ้าเลยแต่ยังมาบีร่าดูรูปเช่นเมื่อชั่วโมงสี่ยังไอ้ยังใครมาเช็คว่าแกเลยที่เจ้า
လားပေါ့အဲအဲ့ဒါလို့လည်းမရှိဘူးဒါပေမဲ့ဟိုဒီရခိုင်မှာဖြစ်ခဲ့တဲ့ပြဿနာကြောင့်မြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်မြန်မာတပ်မတော်ကဟိုအကြောင်းတစ်ခုကိုကြောင့်ဒီလိုဖြစ်ရှင်းရတဲ့အချိန်အခါကာလကြတော့သူတို့ကထွက်ပြေးကြတယ်ဒါကကျွန်တော်တို့မြင်တဲ့အမြင်ကတော့ဘယ်လိုပုံစံဘယ်လိုထွက်သွားရလဲဆိုတာကိုလက်ချတော့မပြနိုင်ပါဘူးစဉ်းစားလို့ရနိုင်တာတစ်ခုကဒီဟာတွေကဘယ်ရလာလဲဆိုတာနေမြေကန်ဒေတာအနည်းအနည်းနားမှာအနည်းပတ်ဝန်းကျင်ဆုံးရှိဆုံးလူတွေဟာအနည်းဆုံးတော့သိရမှာပါခင်ဗျာနည်းနည်းလေးဆိုရင်သိရမယ်အကြောင်းတစ်ခုကိုတော့သိရလိမ့်မယ်ဒီအာသာရီကဘယ်လိုဖြစ်ပါလဲဆိုပူပေါင်းပြီးတော့ဘာမှမရှိပဲမရှိပါပဲလေတဲ့ထွက်တော့သွားတယ်ဒါပေမဲ့အခုလက်ရှိမြန်မာနိုင်ငံကရှိတဲ့ဟိုအစိုးရပေါ် NDI အစိုးရရောကိုစစ်တပ်တွေရောအားလုံးပေါ့မြန်မာတမတော်ရောအကုန်လုံးလက်ခံမယ်ဆိုရဲအချိန်ကြတော့လဲဟိုသူကဟိုလိုချင်တာတွေများလာတယ်မြန်မာနိုင်ငံသားတွေဆိုလို့ရှိရင်မိမိဒီရှိမှရှိတဲ့အနေဝင်ရောက်ပြီးဆွေးနွေးကြရမယ်ပူပေါင်းကြရမယ်ပေါ့လေဒါပေမဲ့ဒီလိုတော့လည်းရှိတော့လည်းရှိတာပေါ့လေဒီတစ်ဖက်ကလည်းပြောတာလေးတော့တစ်ခုခုတော့ရှိပါတယ်
ဟုတ်ကဲ့ကိုမင်းထက်ဟိုနည်းနည်းလိုရင်းတူရှင်းဟိုရအောင်ပြောပါကျွန်တော်ကျန်တဲ့လူတွေလည်းအလှည့်ပေးခြင်းလို့ပါခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာအဲ့အဲ့လိုက်အတိုင်းဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဟိုကျွန်တော်တယောက်တည်းအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒီဟိုကောင်းတင်မှာပါတဲ့ဗလဲတိုးတက်မှုဘယ်လောက်ရှိပြီလဲဘယ်လောက်ရှိလဲဆိုတော့တိုးတက်မှုဖြစ်အောင်လုပ်တယ်ဒါပေမဲ့လုံရင်လုံရင်နဲ့ဟိုမိသားစုတစ်ခုရဲ့ဟိုအပြင်ဘက်ကလာတဲ့စကလုံးတန်းနေဂျားတွေကဟိုအားလုံးနဲ့လည်းပတ်ဝန်းကျင်နဲ့အဆင်ပြေအောင်လုပ်ရမယ်ဒီညီတွဲမှာရှိနေတဲ့ပြဿနာကိုလည်းအဆင်ပြေအောင်လုပ်ရမယ်ဆိုလို့
ဟုတ်ကဲ့ပါကွန်မန့်တိုင်း
တော်တော်ကိုခက်ခဲပါတယ်ခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ကွန်မန့်တိုင်းပါဝင်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံဒီဒုက္ခသည်စခန်းမှာရောက်နေတဲ့ကိုအစ္စလမ်ဖြစ်ပါတယ်ကိုအစ္စလမ်ရေကိုအစ္စလမ်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ရှေ့မှာဆွေးနွေးချက်တွေလဲကိုအစ္စလမ်လဲနားထောင်နေတော့ကြားမှာပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ကပေါင်းနဲ့ရှိပြီးတော့မြန်မာနိုင်ငံမှာဘောဘဘီဘီလက်ထက်ကနေစပြီးတော့နေထိုင်ခဲ့တယ်ကျွန်တော်ဝန်ကြီးလူမျိုးပစုပါအမေအဖြစ်ကျွန်တော်ကနိုင်ငံတော်အခွင့်အရေးရခင်ရ1954မှာကျွန်တော်နိုင်ငံတော်အထက်တန်းနဲ့ကျွန်တော်နိုင်ငံတော်အခွင့်အရေးနိုင်ငံတော်အခွင့်အရေးအပြည့်အဝရရှိခဲ့တဲ့ဟိုလူမျိုးတွေပါအဲနောက်ပိုင်းစီစီအလက်ထက်မှာကျွန်တော်တပြည့်ပြည့်လက်ခုလာတာနဲ့ကျွန်တော်နောက်ဆုံးမှာအခု2018ခုနှစ်မှာကျွန်တော်ကမောင်းတုတ်ခံရတာပါကျွန်တော်ကကျွန်တော်လာတဲ့ဘင်္ဂလားမောင်းပါဘူးကျွန်တော်ကဘင်္ဂလားဆိုတာဘင်္ဂလားဒေ့ရှ်နိုင်ငံနေထိုင်တဲ့လူတွေကိုဘင်္ဂလားလို့ခေါ်ဆိုတာပါကျွန်တော်ဘင်္ဂလားလူမျိုးလည်းမဟုတ်ဘူးဘင်္ဂလားလည်းမဟုတ်ကျွန်တော်ဒီရစီပါဦးနဝန်ကြီးချုပ်ဦးနောမြန်မာနိုင်ငံရဲ့တောင်းဆောင်တဦးပါဘူချုပ်အောင်ဆန်းလည်းလေးလေးပတ်ပြီးဒီဘူချုပ်အောင်ဆန်းနဲ့မြန်မာနိုင်ငံရဲ့တောင်းဆောင်တဦးပါအဲ့ဒီဘူချုပ်အောင်ဆန်းလက်ထက်မှာကျွန်တော်ဦးနလက်ထက်မှာကျွန်တော်နိုင်ငံသားအစားရဲ့အပြေဝရရှိခဲ့တဲ့ဒီမြို့ကြီးပါမာတော့ဟိုအကွာပုဇော်ကဖြစ်ရတော့နည်းနည်းမိုင်းရင်းပြီးတော့တစ်ဆက်ပဲမြို့ကြီးဟိုဟာပြီးတော့ဆက်ဆက်ပြီးတော့ပြတ်တာရှိပါတယ်ဒါပေမဲ့ကျွန်တော်ကကွန်းလာကမြန်မာနိုင်ငံကိုကွန်းနဲ့ခံတဲ့လူမျိုးရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ကိုအစ္စလမ်ရေ
ကျွန်တော်ကပြောချင်ပါတယ်
။ဟုတ်ကဲ့ကိုအစ္စလမ
်ကတော့မြန်မာအစိုးရကကျွန်တော်ဟုတ်ကဲ့မြန်မာအစိုးရကကျွန်တော်ကိုသိနေတဲ့စိတ်ဓာတ်သဘောထားရှိနေစီကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးကိုအဲတရားပြီးတော့ကျွန်တော်သူရဲ့အိတ်ချမှုကိုပဲကျွန်တော်လိုလာတာပါကျွန်တော်သိရနိုင်ရဲ့ဆောင်တာမဟုတ်ဘူးသိကြပြင်နေလို့လူလာတာမဟုတ်ဘူးသိကြပြည်တော်နဲ့တိုင်တဲ့လူမျိုးလည်းမဟုတ်ပါဘူးကျွန်တော်ကလူမျိုးပေါင်းစုံနဲ့အတူတကဆင်တဲ့နဲ့တိုင်တဲ့စိတ်တွေကတော့မှအပြေဝရှိပါလေ
ဟုတ်ကဲ့ကိုအစ္စလမ်သဘောထားဆွေးနွေးရကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုနောက်ထပ်သောထရှင်သူဆွတ်ထားတာလေလိုင်းပေါ်မှာရှိနေပါတယ်တလက်စားတဲ့အလဲပေးချင်ပါတယ်ကိုရီမွန်ထိုင်းနိုင်ငံပါကိုရီမွန်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ရီမွန်ပါ
you know, in a building, I am a good Nangan again, Lila, do talk that you also get a good Yakai, Mura, but the two of your two Jerry, Nangan, Gane, Buans, how you are in the Yama, or do so, and in a Buans, how you are there, Buans, how you are be my Kagwa Dida, Kagwa will do about it. So, and in a lot of town, I'm going to be the Yakai Gaysan, but I don't want to be living. I'm all looking
okay
in the one.
Okay, Kuyimo, Sunita Chizuwa, not a general Sari people, Sunita Poku Chulashi Nibade, Yenzongaro, American Piazu, Mount Tatana, Sava, Kuyan and Papia Biwangamia.
Muda Bianla in Yasi, Birinia, Democracy, Bibin Bianla in Chigan Uribian Say, Sashide, Bibin Bianla Yigu, Kaka, Juban Sanga, Nijima, the kind of way Pianagua, Jovi Pishinia at Shimale, a case and Saint Kamuri, Miabian, Yasayana, and Dilo, you saw me worry. To the Nangan Ga, Biatana, Twin Pong Pong, Kuladamaga, American, EU, OIC net. Nangan Ga, Puer Zid, the first sound is a soldier, the group, Pishin at Niama. Kawaina, Bide, Ha, Soya, Siman, Kangamu, Alma, Machijin Ha, Adiga, Anne, Jello, Yusamibare. Now we beba, the name mediari, yet the first sound in Yeda, Povia, Jedigo. Soya, and Biran, the name mediari, got TDL, Matumbia, Nina Ha. Soya, the name media, Lula, Quen Uri, yet Anne Jello, where Yusamibare. Bengali Jarigo, Nemishine, located Setaga, Mishurari, Shina in the Low. Asa Jamha the Mari Kura, Yaja Shishi, Mishurari, Shina Mari. Todo Biba, the name media regaro. Asa Jamha the Mari, Jam Pioso Jara, alone Navy. Seta Nemi Shine, Jamza, Uzabi, Popia, Nijara Ha. Pedana, Pishin and Niama, Soya, the Chima, Saint Kamurillo, Yusami Bari. So don't got Soya, got Kakari Jaga, the Kambinet in a Nangaga, Taiwan, a Bubon, Sangapo, Puezi, Puezi like die. Naro Dreshi Jadiga, a man, Naro Piotolo, low so be. The Pata only the half Piotana Pishin, ye, Pumu, Janja, Dona, and Yellow, you saw me body. The car, Soya got the senior Bianle, Lakan, ye, Dre, Louis, seeing, Bingladesh go, Babo, Tabi, mate. The Runanga, ye, Jumia, Dretcha, be, Nauni, Janja, Nangaga, Taiwan, a Palmi, Loza, Canada, ha, Lakan, and Yamashi, Bulo, you saw me body. Now be cool up, Bow and Nanganga, Taiwan got down soon in the low. Trabizare to the Alongo, Nanganga, Quinidi, Piwa, baby, Lakaya, Mesura, Chaco, Bear, Soya, Benangama, Lakamam, Hobau, Daga, Chocha, Anna, by so moon at the sign, Nilobawe. Yakayin, a brother be cool at the Bow when Nanganga, Taiwan got below it or a cat carry, Jare, Yen, Sayin, Yakaye, Pishinid, Soya, Taimuria, Nangaye, Tanamaye, Nilani, ha, Tia be total moody, she elobe, Pure Labiazibia.
Okay, the American Piazza Mount Tatana Pizza Bar. Now start Zaro up to Hamis of your channel, Facebook and people that are Masumo, Papia Bivangamia.
Chenodo Rohingya Lumioye, Nagan Nolinja Mal, Tanipi, Tiba, Mamadota Babu. Namaso Yaga, Pialaka, Ye, Josa Muga, Nanganaga Piago, Yojazi, Tadaba, a cool change, Rohingya Lumiolo, Makosi Jemau. Piring Rohingya Doka Dari, Situ Mugo, Muin, Yadu, a Che Chan Nitayan Loma Beba, Buddhira Maunom Yunerin, Jashi Nido, Rohingya Regule, Nanganaga Ludaji Sanamu Guni, Lobin Aimu, a Soyaga, Queen Lamma Bede, Bin, Kayi Dwala Queen, Binya Tingui, Lolo Queen, Apanyi, Tinko Chin, Beta Zeba, Now the Nipirati, Boma Dia, Liza Line, Dwala, Losha Muganda, Tazeba, Bama Losa Lumiare, Chiniba. Bangladesh out, Toka de Rekisaha, a wedgy barlo, don't that you saw me by a few a year.
Okay, Taro to Bangladesh Nangan, general people that are Sazama, now to Waro, Doctor Joshim Chipare, to Waro, Shiria, Nok and Mayoni, Shigabuare, let a Loki Sarijana, Nanganaga, Io Sai Lajaraba, depending a secondiman near Toka Lematilavo, the Nazi Chinilo, Timmy Bare, depending a Nigale Pian Lekai, the Wotu Tabidawa. Lucy said that Lakan is Kani Saluda, a Toki Yaunibabi, Toti Yodova, Lakan Musuram, Pina Mulu Timare, Pian Lametriga, Siganijan, Kondika Shishi, Pian Laja, Nanganaga, Mio Mandalu, Pilamaba, Lakan Rigale, Nutrimu Sanamurine, Juzo Nibabi, Pian Labo, Luvarore, Nanaga Poesi in a pity, and Yimpoazi, Mapiove, a Pizbone, Nimpeja, Piopejava, Kunich Pijavalu, a Champeja Mare, Mitadida. Ataya Pina Mazis of it to a Yibare. So, Blue Bolly, Tito Tuare Dui Alamaro, or depending on Ubime Winare Dui, Pina Utimare, Sura Pagale, Tau, ဒီအချက်ကိုလက်ခံထားရဆိုတော့စောစောဆရာဦးစီသူအောင်မြင်နဲ့ထောက်ပြပါတယ်ဆိုတော့ဥပဒေမဲ့ဝင်လာတဲ့သူတွေကြီးပြဲဆိုလဲငကိုရဲကစိုးရကစစ်စစ်ပြီးလက်ခံမယ်ဆိုပြီးတော့ပြောမှလည်းမဟုတ်ပါဘူးဆိုတော့ကျွန်တော်တို့တင်းတင်းမြတ်မြတ်နေနိုင်ရေးကိုပဲစဉ်းစားလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေ့မှာဆရာဦးပေတန်းကိုကျွန်တော်တို့အစီအစဉ်လဲအဆုံးသတ်ဖို့အချိန်ရတိတ်မကျန်တော့ပါဘူးနှစ်ဖက်တိုင်းဝိုင်းနေနဲ့ပြန်လဲတင်းမြတ်ရေးမှာအဓိကကျွန်တော်တို့ဘာတွေလုပ်တင်နိုင်များရှိမယ်လို့ဆရာဦးပေတန်းယူဆပါလဲခင်ဗျာ
ကျွန်တော်တို့ဒေတာကတော့ဒီပုံကိုယ်ရေပေါ်မှာเนาะအရင်လုံးကလည်းပဲအတူတူကနေထိုင်ရေးဟိုမှာပြဿနာတွေမရှိခဲ့ပါဘူး။ကျွန်တော်တို့ရခိုင်တိုင်းဒေတာခံတွေဆက်ကပြဿနာကိုစတင်နေကြတာတမိုင်းမှာမရှိခဲ့ပါဘူး။ဒါတော့အခုလည်းပဲဒီအာစာကျန်းဖက်ရှိရချင်းကအဓိကအာစာကျန်းဖက်ဆိုတာလည်းပြည်သူလက်နက်ကိုင်တပ်ဖွဲ့နေနဲ့တတိယတမိုင်းဒီတိုင်းမှာလက်နက်ကိုင်ဖွဲ့လို့ရှိတာမဟုတ်ပါဘူး။အဲ့ဒီရွာထဲမှာပဲဒီဘာသာရေးအစွမ်းရောက်တကမြောက်ပင်ပြီးတော့မချင်းချောက်ပြီးတော့အဲဒီပုံနဲ့ကျင်းတဲ့ရွာခံတွေကဝင်တိုက်တဲ့ခါမှာစကန်း30ကိုဝင်တိုက်တဲ့ခါမှာဒီစမ်းတော့ပြန်ပြီးတော့နေရှင်းနေတဲ့ခါဒီဥပပေါင်းပါဝင်ရဲ့ဒီတော့တနေ့တစ်ချင်းပါအဲ့လိုထွက်ပြေးသွားကြတာပဲဖြစ်ပါတယ်။ဒါအစာချမ်းဖက်မှုနဲ့ချင်းချောက်မှုလည်းပါမှာပေါ့။အဲ့ကျွန်တော်တို့ကဒီလိုအရှင်မျိုးမှာဒေသခံကဒီလိုအရင်လဲအဲ့အကြမ်းဖက်မဖြစ်ခင်လဲအများကြီးဒေသခံတွေအသက်ခံရတာရှိရဲ့ဒါရအနာရဖြစ်တာရှိရဲ့အဲ့လိုဒီလိုအမြင့်ချေရှင်နေတဲ့ပုံစံမျိုးကိုတအားဆိုးထိတ်ဆန်းနေကြပါတယ်ဒီလိုနဲ့ပြန်ပြီးနေထိုင်ဖို့ဆိုတာလဲအရှင်မျိုးအပြင်းမှာတော့ဘယ်လိုမှယုံကြည်စိတ်ရှမှုကြီးဖြစ်လာမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကဒီတိုက်ရဲ့နော်ကျွန်တော်တို့အပြားဥ်တွေစိုးမှုကြီးကိုနိုင်ငံတော်ကဟာလာဒီအခွင့်အရေးနဲ့လှုပ်ဆောင်ပေးပြီးတော့ဒီလိုကိုဥပဒေနဲ့အရင်အဲကျွန်တော်တို့ကဒီလိုလုံးဝလက်မခံဘူးပြောမပြောပါဘူးကျွန်တော်တို့ပေါင်းထုတ်ခဲ့တာလည်းမဟုတ်ပါဘူးသူတို့လုံးရတဲ့သူတို့အဲအဲတောင်းခံပေါ်ရတာဖြစ်ပါတယ်အဲဒီလူတွေကိုလက်ခံမယ်လို့လည်းနိုင်ငံတော်ကပြောပြီးပြီဒါပေမဲ့အရန်ကရောလက်မခံဘူးအရင်စလိုလက်မခံဘူးအဲလူတွေကိုနင်းနေချေချေနဲ့အဲနိုင်ငံတော်ရဲ့ဥပဒေနဲ့အညီလက်ခံမှာဖြစ်တဲ့ပြင်နဲ့ဒီလူတွေကပထမဆုံးကတော့ဒီလုံငန်းစီမှာချီချီချူချူနဲ့ပါဝင်ဖို့ပြောရတယ်နိုင်ငံတော်ကအားအဝကိုကျွန်တော်တို့ကဒီစိတ်ကြီးလုံးနေနေချိန်မှာကျွန်တော်တို့အနေနဲ့ခုနကလိုနောက်ပိုင်းမှာဟုတ်ရပြတ်မှာဖြစ်လာနိုင်ကြတယ်အကြောင်းရှိပါတယ်အကျံပေးတမားတွေပါတလားတကယ်နိုင်ငံသားဖြစ်ရလားအဲ့ဒါဒီကိုကြည့်ကြည့်ကိုအောင်လို့ကျွန်တော်အရှိယူရမယ်ပြီးတော့မှအဲ့ဒီနေရာမှာကျွန်တော်တို့ရခိုင်တိုင်းရင်းသားတွေရဲ့အပြည့်အဝလုံခြုံရေးလူလူတွေရဲ့လုံခြုံရေ
း
အကုန်လုံးကိုနိုင်ငံတော်ကတာဝန်ယူပေးနိုင်မယ်ဆိုတော့ဒီပြတ်မှာအဖြစ်အပျက်ဒီနေ့အရှာလာမယ်လို့ကျွန်တော်ကယူဆပါတ
ယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပေသန်းတင်းစားဆရာဦးစီသူအောင်မြင့်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညကျန်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့တရင်ချင်းချုပ်ကိုကိုအောင်ကတလှည့်ကြီးညာပေးပါအောင်ရှင်။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ဖွန်ပေယိုမြောက်ကိုရီးယားသွားမြေအစီအစဉ်ကိုပြတ်သိမ်းလိုက်တဲ့အတွက်စိတ်မကောင်းဖြစ်ကြောင်းနဲ့မဟာမိတ်တွေအနေနဲ့ကိုရီးယားကျွန်းစင်မှာနျူကလ িয়ার ကင်းရှင်းရေးကိုဆက်လက်ဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။ကိုရီးယားကျွန်းစင်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာတိုးတက်မှုတွေဖိတ်ကိုနှေးကွေးလွတ်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရေးဝန်ကြီးမိုက်ဖွန်ပေယိုရဲ့မြောက်ကိုရီးယားခီးစဉ်ကိုတောက်ကြနေကဖြတ်သိမ်းလိုက်တာပါ။မြောက်ကိုရီးယားကောင်းဆောင်တဲ့စင်ကာပူမှာတွေ့ဆုံပြီးနျူကလ িয়ার ပြတ်သင်းရေးဆွေးနွေးကြိုးပမ်းမှုထင်သလောက်ခီးမပေါက်ခဲ့ရတဲ့ပတ်သက်လို့ထရမ့်ဟာပထမဆုံးအကြိမ်နေနဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့လူသိရှင်ကြားအတိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံကနေလူမျိုးများထွက်ပြေးနေတဲ့ဖြစ်ရပ်ဟာမြေထဲပင်လယ်ဒေသရင်းကဒုက္ခသည်ပြဿနာလူမျိုးဖြစ်လိမ့်မယ်လို့ကုလသမဂ္ဂရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအေဂျင်စီကတောက်ကြနေမှာပြောလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးပြိုလဲနေပြီးတော့နိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်လူတွေဟာအစားအသောက်နဲ့နေစဉ်အသက်ရှင်သန်နိုင်ရေးအတွက်အိမ်နီးချင်းနိုင်ငံတွေမှာထွက်ပြေးနေကြတာပါ။လာမယ့်သတင်းပတ်အတွင်းမှာတော့ကိုလံဘီယာ၊အီကွေဒေါနဲ့ပီရူးနိုင်ငံတို့ဟာဘိုကိုတာမှာတွေ့ဆုံပြီးတော့ဒီဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကနေထွက်ပြေးတင်းရှောင်လာတဲ့နှစ်ပတ်လည်နေ့ဒီဆန္ဒထုတ်ဖော်ပွဲကိုထောင်ထဲချီတဲ့ရိုဟင်ဂျာတွေဒီကနေ့ကျင်းပကြပါရယ်။သူတို့တွေရဲ့နေရက်ကိုလုံးညုံဘေးကင်းစွာနဲ့ပြန်နိုင်ရေးနဲ့တေဆုံးသွားသူတွေအတွက်တာဝန်ရှိသူတွေကိုအရေးယူပေးဖို့လည်းသူတို့ကတောင်းဆိုကြပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Eden Udugu ဖြစ်ပါတယ်ရှင်။ကျွန်မကစုမော်ပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 50 51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.